Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2018ခုနှစ်အောက်တိုဘာလ23ရက်တနင်္လာနေ့မနက် February season 2ကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line 2 meter 32 40နဲ့49အပြင် video ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုမနက်ခင်း season 2တာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုကိုစံမိုးဝေနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြပါပါ။နီဂျာမှာအမေရိကန်တပ်ဖွဲ့ဝင်၄ဦးကြာဆုံးပြီးတဲ့နောက်အဲဒီမှာအမေရိကန်စစ်ဘက်ရဲ့ပါဝင်မှုပမာဏကိုသိရဖို့ထင်ရှားတဲ့လွှတ်တော်အမတ်တွေတောင်းဆိုနေကြပါတယ်။အချိန်မတိုင်ခင်လုပ်တဲ့ဂျပန်ထူထူရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရဲ့ညွန်ပေါင်းအဖွဲ့အပြတ်အနိုင်ရမယ်လာလာရှိနေပါတယ်။နိုင်ငံတော်တပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတောက်ခံမှုတစ်ခုတင်းငွေနေကနေပြီးတော့မှလုပ်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေတဲ့အိန္ဒိယအစိုးရအနေနဲ့လည်းရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်နည်းပညာနဲ့ငွေကြေးအကူအညီတွေပံ့ပိုးပေးနေတဲ့အကြောင်
း India for its part has committed to provide financial and technical assistance for identified projects to the
India နိုင်ငံခြားရေးဝန်ကြီးရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတော့လူငယ်တွေအနေနဲ့ကုလသမဂ္ဂလိုအဖွဲ့အစည်းကြီးတွေနဲ့ချိတ်ဆက်မိအောင်ညီလာခံတွေသင်တန်းတွေတက်ခွင့်ရအောင်ဘယ်လိုကြိုးစားရသလဲဆိုတာဒီနှစ်ကုလသမဂ္ဂလူငယ်ညီလာခံကိုတက်ရောက်ခဲ့သူနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာပါဒုတိယပိုင်းအစီအစဉ်မှာမြန်မာပြည်ကပေးစာပြည်တွင်သတင်းသုံးသပ်ချက်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့အောက်တိုဘာလ23ရက်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစံမိုးဝေတို့ကြီးညာပါမယ်ရှင်
နီဂျာနိုင်ငံမှာအမေရိကန်စစ်ဘက်ကပါဝင်ပတ်သက်နေတဲ့ကိစ္စအစိုးရအနေနဲ့ပုံပြီးချပြပြောဆိုဖို့ထင်ရှားတဲ့အထက်လူတော်အမတ်တွေကတနင်္လာနေ့မှာတောင်းဆိုကြပါတယ်။ဒီလအစောပိုင်းကနီဂျာမှာချုံခိုတိုက်ခိုက်ခံရတာကြောင့်အမေရိကန်စစ်သား၄ဦးကြာဆုံးခဲ့ရပြီးတဲ့နောက်အခုလိုတောင်းဆိုလာကြတာပါ။တိုက်ခိုက်မှုအသေးစိတ်ကိုသိရဖို့နဲ့နီဂျာက IS အစွန်းရောက်တွေကိုနေနေတာမှာအမေရိကန်ရဲ့ပါဝင်ပတ်သက်မှုပမာဏကိုသိအောင်လုပ်ဖို့ပြီးခဲ့တဲ့သတင်းပတ်မှာ Republican ထက်လူတော်အမတ် John McCain ရဲ့ကြိုးပမ်းမှုကိုသူတို့ထောက်ခံတဲ့အကြောင်းNBC ရုပ်သံဌာနရဲ့ Meet the Press အစီအစဉ်နဲ့တီးခြားစီလုပ်တဲ့တွေ့ဆုံမေးမြန်းခန်းတွေအတွင်း Republican ထက်လူတော် Melinda Graham နဲ့ Democratic Party ကထက်လူတော်ခေါင်းဆောင် Charles Schumer တို့နှုတ်ဆက်လုံးကပြောသွားပါတယ်။နေရာမှာ American တပ်ဖွဲ့ဝင်အတော်များများရှိနေတာသူတို့သိမထားဘူးလို့ Mr. Graham ကရော Mr. Schumer ကပါပြောပါတယ်။နေရာမှာတပ်ဖွဲ့ဝင်တထောင်ရှိနေတာကျွန်တော်မသိခဲ့ပါဘူး။ဒါဟာနေမြေအတားအဆီးမဲ့အစိုးမသက်တဲ့စစ်ပွဲတစ်ပွဲဖြစ်ပြီးအချိန်နဲ့ပထဝီအနေအထားအကန့်အသတ်မရှိပါဘူး။ကျွန်တော်တို့ကိုပို့ပြီးအသိပေးရပါမယ်လို့မစ္စတာဂရမ်ကပြောပါတယ်။ဒါကိုဂရုတစိုက်ကြည့်ဖို့လိုပါတယ်။ဒီနေရာဟာအကြောက်အလန့်မဲ့ကဘာသေးတစ်ခုပါ။အသေးချာရေးဆွဲထားတဲ့စစ်ပွဲစီမံကိန်းတွေမရှိပါဘူးလို့မစ္စတာရှူမာကပြောပါတယ်
။အီရန်နိုင်ငံအနေနဲ့ဒေတာရင်းမှာစစ်အင်အားနဲ့ပတ်သက်ပြီးတော့ယုံကြည်မှုလွန်ကဲနေတာကိုတံပြန်မှုတရားအနေနဲ့ဆော်ဒီအာရေဗျနဲ့အီရတ်တို့ရဲ့ဆက်ဆံရေးပုံမကောင်းမွန်အောင်အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကတနင်္ဂနွေနေ့မှာမြင့်တင်အားပေးလိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံရေဒါမြို့မှာကျင်းပနေတဲ့ဆော်ဒီနဲ့အီရတ်ညှိနှိုင်းရေးကော်မတီကနဦးညှိနှိုင်းအစည်းအဝေးကိုတက်ရောက်နေတဲ့ဝန်ကြီးတယ်လဆင်ကနှစ်ဖက်ကြားပုံမကောင်းမွန်တဲ့ဆက်ဆံမှုတွေကြောင့်ကြီးမားတဲ့အလားအလာတွေမြင်တွေ့နေရတယ်လို့ဆော်ဒီဘီယန်ဆယ်မန်နဲ့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီတို့ကိုပြောကြားလိုက်ပါတယ်။ဩဂုတ်လအတွင်းနှစ်နိုင်ငံအဓိကနေဆက်ဖြတ်လန်းကိုပြန်လည်ပြီးတော့ဖွင့်လှစ်ပေးလိုက်တာနဲ့နှစ်နိုင်ငံမြို့တော်တွေကြားမှာတိုက်ရိုက်လေရင်ပြေးဆွဲမှုပြန်လည်စတင်နိုင်ငံခဲ့တာတွေကိုဝန်ကြီးကထောက်ပြပါတယ်။ကျွန်တော်တို့မျှော်မှန်းထားတဲ့ဆက်ဆံရေးပုံမှုကောင်းမွန်အောင်ပူးပေါင်းဆောင်ရွက်ဖို့ပုံမှုအားကောင်းလာစေဖို့လက်ဆုပ်လက်ကင်ပြနိုင်တဲ့အကောင့်တွေဖော်မှုတွေကိုနှစ်ဖက်စလုံးအနေနဲ့စတင်ဆောင်ရွက်နေကြပြီလို့ဝန်ကြီးတယ်လဆင်ကပြောပါရယ်။အမေရိကန်ပြည်ထောင်စုအနေနဲ့အခုလိုဖြစ်ထွန်းတိုးတက်မှုတွေအတွက်ကျေးဇူးတင်ရှိပါကြောင်းနဲ့ဒေတာရင်းတည်ငြိမ်မှုအတွက်လွန်ရေးပါတဲ့ဆက်ဆံရေးကိုတိုးချဲ့လှုပ်ဆောင်ကြဖို့တိုက်တွန်းကြောင်းဝန်ကြီးတယ်လဆင်ကပြောပါရယ်။နှစ်နိုင်ငံစလုံးကိုချီးကျူးကုန်ကြောင်းနဲ့ပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လှုပ်ဆောင်ကြဖို့အတွက်အမေရိကန်ပြည်ထောင်စုကကူညီဖို့အသင့်ရှိတယ်လို့လည်းဝန်ကြီးကပြောကြားသွားပါရယ်။
ဂျပန်နိုင်ငံမှာအချိန်မတိုင်သေးခင်တနင်္လာနေ့ကလုပ်တဲ့အထူးထူးရွေးကောက်ပွဲမှာဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့အာဏာရညွန်ပေါင်းအဖွဲ့ကအလွယ်တကူအနိုင်ရမယ့်အလားအလာရှိတယ်ဆိုတာမဲယုံထွေကောက်ယူတဲ့စစ်တမ်းတွေကပြနေပါတယ်။ဝန်ကြီးချုပ်အာဘေရဲ့ Liberal Democrat PDP ပါတီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ဟာမဲအများစုကိုအနိုင်ရမယ်လို့ဂျပန်သတင်းမီဒီယာတွေကခန့်မှန်းကြပါတယ်။စက်တင်ဘာလမှာမစ္စတာအာဘေကအောက်လူတော်ကိုမဖြတ်သိမ်းခင်ရထားတဲ့အမတ်အရေးအတွက်အများစု၃ပုံ၂ပုံကိုတော့မှဆက်ထိန်းထားနိုင်ခြင်းရှိတယ်လို့ခန့်မှန်းကြတာပါ။ဒီရွေးကောက်ပွဲမှာအနိုင်ရလိုက်မယ်ဆိုရင်မစ္စတာဘဲအနေနဲ့ LDP ညွန်ပေါင်းအဖွဲ့ရဲ့အကြီးအကဲဖြစ်နောက်၃နှစ်တည်တန်းအတွက်နောက်နှစ်မှာဆက်ဖြစ်ဖို့တည်ကြသွားမှာဖြစ်တာကြောင့်ဂျပန်နိုင်ငံမှာနိုင်ငံခေါင်းဆောင်အဖြစ်တည်တန်းအရှိဆုံးလွှတ်ခွင့်ရသူဖြစ်လာတော့မှာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအပေါ်ခက်မှမှတုံ့ပြန်ရည်တည်တာကြောင့် လူလူတို့ကမှပိုရလာနေတာကိုခွန်ကောင်းယူပြီးမစ္စတာဘဲကမကြသေးခင်ကပဲအောက်လူတော်ကိုဖျက်သိမ်းပြီးတော့အချိန်မတိုင်သေးခင်မှာပဲဒီလရွေးကောက်ပွဲကိုကျင်းပတာပါတကယ်တမ်းလွှတ်တော်တက်တန်းကုံဆိုးမှာက2018ခုနှစ်ဒီဇင်ဘာလမှမှဖြစ်ပါတယ်ဒါပေမဲ့မြောက်ကိုရီးယားနဲ့တရုတ်လိုနိုင်ငံတွေရဲ့ချင်းချောက်လာနိုင်ခြင်းကိုတံပြန်ရေးဂျပန်စစ်ဘက်ကိုလုတ်ပိုင်ခွင့်ပိုပေးဖို့နဲ့အမေရိကန်လိုမဟာမိတ်တွေကိုထောက်ခံဖို့ဝန်ကြီးချုပ်အာဘေရဲ့အဆိုပြုချက်ပေါ်ဂျပန်လူလူကြားမှာသဘောထားကွဲပြားဆဲရှိပါတယ
်အီရန်အရေးကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ကိုဥရောပမဟာမိတ်တွေရဲ့ထောက်ခံမှုလိုအပ်ပါသလားလို့ Fox သတင်းဌာနကမေးမြန်းခဲ့ရမှာသမ္မတဒေါ်နယ်ထရန့်ကကျွန်တော်တို့အတွက်ဒီရေးကိစ္စမှာခင်ဗျားတို့အကူအညီမလိုအပ်ပါဘူးလို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲလိုဥရောပမဟာမိတ်တွေကိုပြောခဲ့တဲ့အကြောင်းဖြေကြားတော့ပါတယ်။အီရန်နဲ့ချုပ်ဆိုထားတဲ့နိုင်ငံတကာနျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ရေးဓမ္မမဟုတ်အီရန်ပေါ်မှာအရေးယူပိတ်ဆို့တားမြစ်မှုတွေပိုတိုချမှတ်ရေးသမ္မတဒေါ်နယ်ထရန့်ရဲ့ချင်းချောက်ပြောဆိုထားမှုတွေပေါ်ဥရောပမဟာမိတ်တွေရဲ့ထောက်ခံမှုရရှိရေးကိစ္စနဲ့ပတ်သက်လို့Fox သတင်းဌာနရဲ့တွေးဆမေးမြန်းထားတာကိုအောက်တိုဘာလ22ရက်နေ့ကထုတ်လွှင့်ခဲ့တာပါတွေးဆမေးမြန်းမှုကိုတောက်ကြနေ့က Washington DC မှာပြုလုပ်ခဲ့တာဖြစ်ပြီးတော့တနင်္ဂနွေနေ့ Morning Future အစီအစဉ်မှာထုတ်လွှင့်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းသမ္မတ Trump ဟာအီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ကြားချုပ်ဆိုခဲ့တဲ့စာချုပ်အရရုပ်သိမ်းထားတဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေကိုပြန်ပြီးတော့ချက်မှတ်ခွင့်ပြုမပြုရပ်ပေါင်း60အတွင်းမှာဆုံးဖြတ်ချက်ချမှတ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုအောက်လွှတ်တော်ကိုအဆိုပြုထားခဲ့တာဖြစ်ပါတယ်
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္လာနေ့မနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဇကာပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေရေးနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ရဲ့ဂိုင်တွယ်ဆောင်ရွက်ပုံတွေကိုထောက်ခံတဲ့ဆန္ဒပြပွဲတစ်ခုကိုတနင်္လာနေ့ကနေပြည်တော်မှာလုပ်ခဲ့ပြီးလူထောင်ပေါင်းများစွာတက်ရောက်ပါတယ်။ဆန္ဒပြသူများပြားကဒေါ်ဆန်းစုကြည်ပုံတွေနဲ့သူ့ကိုထောက်ခံတဲ့စာသားတွေပါတဲ့စိုင်းပုတ်တွေကိုကန်ဆောင်ခဲ့ကြပါတယ်။ဒီလိုထောက်ခံဆန္ဒပြပွဲတွေကိုမြန်မာနိုင်ငံအတွင်းနေရာတော်မြန်မာမှာသာမကပြည်ပရောက်မြန်မာနယ်ပယ်တွေကလည်းသူတို့နေထိုင်ရာနေရာဒေသအသီးသီးမှာလှုပ်ကြတာတွေရှိထားပါတယ်။ဒီတော့တင်မှာပဲရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်သွားကြတဲ့အခါမှာဒါဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကရိုဟင်ဂျာဒုက္ခသည်အကြက်တဲကိုဖြစ်ရှင်းနိုင်မယ်လို့အိန္ဒိယနိုင်ငံကတနင်္ဂနွေနေ့မှာပြောပါတယ်ဒုက္ခသည်ရေဆွေးနေဖို့ဒကာမျိုးတော်မှာရောက်နေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆူရှမာဆွာရာဂျ်ကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအေဟ်မမူအလီနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောတာပါဒီအကြက်တဲအတွက်တခုတည်းသောရေရှည်ဖြေကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်လူမှုစီးပွားနဲ့အခြေခံဆောက်အုံတွေအလျင်အမြန်ဖွံ့ဖြိုးတိုးတက်လာဖို့ပဲဖြစ်တယ်လို့လည်းဝန်ကြီးဆူရှမာကပြောပါတယ်။လက်ရှိအခြေအနေအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရှာရင်မြန်မာနိုင်ငံပေါ်အဆင်မပြတ်ဖိအားပေးတဲ့နေရာမှာအိန္ဒိယနိုင်ငံကကူညီလှုံ့ဆော်ပေးဖို့အဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအလီကတိုက်တွန်းတော့ပါတယ်။ဒီကြောင့်သတင်းဆောင်မအပြည့်စုံကိုသတင်းတွေအပြီးမှာထုတ်လွှင့်မှုရှိပါရခင်ဗျာ
။ဂျနီဗာမြို့မှာအောက်တိုဘာလ23ရက်နေ့ကျင်းပမယ်ရိုဟင်ဂျာအရေးအတွက်နိုင်ငံတကာရဲ့အကူအညီပေးရေးကတိပြုတဲ့အခမ်းအနားမတိုင်ခင်မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်လူအပ်ချက်အရေးမြင့်တီအခွင့်အလမ်းတွေကူညီဆောင်ရွက်ပေးကြဖို့ကမ္ဘာစန္ဒယိကအစီအစဉ် WFP ကတောင်းဆိုလိုက်ပါတယ်။တထောင်ခွဲလောက်ရေအတွက်ရှိတဲ့မြန်မာနိုင်ငံကဒုက္ခသည်တွေဟာအောက်တိုဘာလ15ရက်နေ့ကလေးကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်မှာရှိတဲ့လေခွင်းတွေထဲမှာတောင်းတင်နေရတယ်လို့ရိုက်တာသတင်းမှာရေးသားထားပါတယ်။အဲ့ဒီဒေသကိုရောက်ရှိနေကြတဲ့ဒုက္ခသည်တွေကို WFP ကဆန်နဲ့ခွန်အားဖြစ်စေတဲ့ဘစ်ကွတ်မုန့်တွေအစားအစာတွေထောက်ပံ့ပေးထားတယ်လို့ဆိုပါတယ်။အဲ့ဒီနေရာတွေကိုအစားအစာတွေပို့ပေးတဲ့နေရာမှာအခက်အခဲရှိပြီး WFP ရဲ့တာဝန်ရှိသူတွေကအစားအစာတွေကိုလှေတွေနဲ့တဲပို့နေကြရပါတယ်။ February လကုန်အထိကူညီထောက်ပံ့မှုတွေပေးနိုင်ရေးအတွက် WFP အနေနဲ့ထပ်ဆောင်ငွေအမေရိကန်ဒေါ်လာ54တန်းလိုအပ်နေပါတယ်လို့အရေးပေါ်အခြေအနေညှိနှိုင်းဆောင်ရွက်ရေးတာဝန်ခံ Michael Danford ကပြောပါတယ်။ဩဂုတ်လ25ရက်နေ့မှာရိုဟင်ဂျာအစွန်းရောက်တဲ့ပုံတွေကမြန်မာအစိုးရလူညိုရေးစခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကတံပြန်ချေမှုန်းတဲ့စစ်စင်ရေးတွေပြုလုပ်ခဲ့ခြင်းကဆလို့နေဆက်ကိုဖျက်ချော်ပြီးတော့ထွက်ပြေးကြတဲ့ရိုဟင်ဂျာအရေးအတွက်ဟာ6သိန်းနီးပါးရှိနေပြီလို့ရိုက်တာသတင်းမှရေးသားထားပါတယ်
။အင်ဒိုနီးရှားနိုင်ငံရဲ့စစ်ဦးစီးချုပ်ကိုအမေရိကန်ကဘာကြောင့်လာရောက်ခွင့်မပြုတာလဲဆိုတာရှင်းလင်းချက်တောင်းထားတယ်လို့အင်ဒိုနီးရှားနိုင်ငံကတနင်္လာနေ့မှာပြောပါတယ်။ဒီအခြေအနေကိုရှင်းပြခိုင်းဖို့အတွက်အင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်ဒုတိယတန်မှတ်ကြီးကိုဆင့်ခေါ်ခဲ့တယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။ အင်ဒိုနီးရှားလက်နက်ကိုင်တပ်ဖွဲ့များရဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးကာတိုနူရမန်ချာဟိုဟာသူ့ရဲ့ဇနီးဖြစ်သူနဲ့အတူစနေနေ့ကအမေရိကန်နိုင်ငံကိုလေယာဉ်နဲ့ထွက်ခွာဖို့ရှိတာမှာအမေရိကန်အကောက်ခွန်နဲ့နယ်စပ်ကာကွယ်ရေးဌာနကသူ့ရဲ့ပြည်ဝင်ခွင့်ကိုညှဉ်းဆန်တဲ့အကြောင်းဗိုလ်ချုပ်ကြီးကိုလေကြောင်းလိုင်းကအကြောင်းကြားခဲ့တာပါဝါရှင်တန်မြို့တော်မှာကျင်းပမဲ့အစွန်ရောက်ဝါဒီအဖွဲ့အစည်းတွေအကြောင်းညီလာခံတစ်ခုကိုတက်ဖို့အမေရိကန်ပူးတွဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ဒ်ကဗိုလ်ချုပ်ကြီးနူရမန်ချာဟိုကိုဖိတ်ကြားထားတာပါကြကာတာမျိုးတော်ကအမေရိကန်တန်ဝင်ရဲ့ထုတ်ပြန်ချက်မှာတော့ဗိုလ်ချုပ်ကြီးဟာစီစဉ်ထားတဲ့အတိုင်းခီးသွားနိုင်တဲ့အခြေအနေမရှိခဲ့ဘူးလို့ရိုးရိုးလေးပဲပြောထားပါတယ်။ဒါပေမဲ့လည်းဒီကိစ္စကိုပြေလည်အောင်ဖြေရှင်းသွားမယ်လို့ပြောထားပြီးဒီအတွက်အမေရိကန်တန်မတ်ကြီးကဗိုလ်ချုပ်ကြီးနူရမန်ထားရဲ့ကိုတောင်းပန်ပြီးပြီလို့လည်းဖော်ပြထားပါတယ်။အမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံကြားရေပုံရအဖြစ်ချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးရှိထားပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံရဲ့တုံ့ပြန်မှုဟာအမေရိကန်ဘက်ကရှင်းပြတဲ့ပုံမှာမူတည်မယ်လို့အင်ဒိုနီးရှားနိုင်ငံကြားရဲ့ဌာနပြောခွင့်ရာအာမန်နန္တာနာဆီယာကပြောပါတယ်။
လူဒီများထင်ရှားတဲ့ယီမင်လူမျိုးသတင်းတောက်အာဖရာနက်ဆာအနေနဲ့စုလက်ခံယူဖို့အတွက်အမေရိကန်ပြည်အောင်စုထံကိုလာရောက်ရန်ရှောက်ထားမှုကိုငြင်းပယ်ခံလိုက်ရတယ်လို့နိုင်ငံတကာသတင်းသမားများကာကွယ်စောင့်ချောက်ရေးအဖွဲ့ CPJ ကပြောပါရယ်နိုင်ငံရဲ့ပြည်ပဆူရီနိုင်ငံမှာနေထိုင်နေတဲ့နက်ဆာကို2019ခုနှစ်အတွက်နိုင်ငံတကာသတင်းလွတ်လပ်ခွင့်စုချီးမြှင့်မှာဖြစ်တဲ့အကြောင်း CPJ ကစက်တင်ဘာလအတွင်းမှာကြေညာခဲ့ပါရယ်သူမဟာဆူရီနိုင်ငံသားအတိအမှတ်ပြုလက်မှတ်ကိုင်းဆောင်ထားပြီးတော့အမေရိကန်ပြည်ထောင်စုကိုတရားဝင်ခီးသွားဖို့အတွက်အကြောင်းပြချက်အခိုင်အလုံရှိပါရဲ့နဲ့ယီမင်နိုင်ငံကလူတွေကိုအမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်မပြုဖို့တားမြစ်ပိတ်ပင်ထားတဲ့အမေရိကန်ဗီဇာထုတ်ပေးဖို့ငြင်းပယ်ခံရပွဲရှိတာဖြစ်ပါတယ်။အမေရိကန်နိုင်ငံကိုတွားပြီးတော့ CPJ စုလက်ခံဖို့ဆိုတဲ့အခိုင်အလုံနဲ့အကြောင်းပြချက်ကောင်းရှိပါရဲ့နဲ့နှစ်ကြိမ်တိုင်တိုင်သူမရဲ့ဗီဇာလျှောက်လာကိုဆွီဒင်နိုင်ငံစတော့ဟုတ်မှရှိတဲ့အမေရိကန်တိုင်ယုံကပယ်ချခဲ့ပါတယ်။လောလောဆယ်မှာတတိယကြိမ်ထပ်ပြီးတော့လျှောက်ထားပေမဲ့တိတ်တော့ထင်မထားဘူးလို့သူမရဲ့ blog စာမျက်နှာမှာ Nexa ကတောက်ကြံနေမှာရေးသားခဲ့ပါတယ်။ Direct from Washington The Voice
of America VOA နေလာနေမဲ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစံမူဝေတို့ကြီးညာပေးသွားတာပါရှင်။VOA ရဲ့အတန်လွင့်အစီအစဉ်တွေကို VOA Internet ဆာမျက်နှာ barmis.voanews.com မှာလည်းနားဆင်နိုင်ပါရှင်။အခုရခိုင်ပြည်နယ်အရေးအိန္ဒိယနိုင်ငံသားရေးဝန်ကြီးကဘာပြောသလဲဆိုတာပြောပြပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေရရင်ကိုဒုက္ခသည်တွေပြန်နိုင်ရေးနှီးလန်းကသာရိုဟင်ဂျာဒုက္ခသည်အကြက်တဲကိုဖြစ်ရှင်းနိုင်မှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆာရှမာဆွာရက်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကိုတိတ်နှက်ချီရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စက်တင်ဘာလကလေးကလူသားချင်းစာနာမှုအကူအညီတွေကိုအရေးပေါ်အစီအစဉ်တစ်ခုအနေနဲ့အိန္ဒိယအစိုးရကထောက်ပံ့ပေးနေတယ်လို့လည်းတင်းငွေနေမှာပြောသွားတာပါအပြည့်စုံကိုမတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပေးပါမယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆူရှမာဆွာရက်ဟာတင်းငွေနေကပြုလုပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအေဟ်မိုဟာမက်အာလီနဲ့နှစ်နိုင်ငံရေးရာဆွေးနွေးပွဲအတွင်းရိုဟင်ဂျာအရေးနဲ့ပတ်သက်လို့အိန္ဒိယအစိုးရရဲ့သဘောထားကိုသူမိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ
်။ India is deeply concerned at the situation in Rakhine State of Myanmar. We have urged that the situation be handled with restraint.
မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေကိုအိန္ဒိယအနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်မိပါတယ်။အခြေအနေကိုထိန်းသိမ်းသိမ့်သိမ့်နဲ့ကင်တွယ်ဖြေရှင်းဖို့နဲ့ဒေသခံတွေရဲ့လူမှုဘဝဖူလုံရေးကိုထက်စဉ်းစားဖို့အိန္ဒိယအစိုးရကတိုက်တွန်းထားပြီးပါပြီ
။ဒါ့အပြင်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးနီးလန်းကသာဘင်္ဂလားဒေ့ရှ်မှာဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်အကြက်အတဲကြီးကိုဖြေရှင်းနိုင်မှာဖြစ်တယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကအခုလိုပြောပါတယ
်။ Friends, it is clear that normalcy will only be restored with the return of the displaced persons to the country. ရခိုင်ပြည်နယ်ကို
ဒုက္ခသည်တွေပြန်နိုင်မှသာအခြေအနေတွေဟာငိုပုံမှန်အတိုင်းပြန်ရောက်ရှိမှာဖြစ်ပါတယ်။ကျမတို့အမြင်မှာလဲရခိုင်ပြည်နယ်ကအခြေအနေကိုရေရှည်ဖြည့်ရှင်းတဲ့နေရာမှာလူမှုစီးပွားရေးနဲ့အခြေခံအဆောက်အုံအလင်းမြန်တိုးတက်မှုကသာအဲ့ဒီမှာနေထိုင်ကြတဲ့လူမှုအတိုင်းအဝိုင်းအားလုံးအပေါ်မှာအပြုသဘောဆောင်တဲ့အကျိုးသက်ရောက်မှုတွေရှိစေမှာဖြစ်ပါတယ
်။အိန္ဒိယအစိုးရအနေနဲ့လဲရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်နည်းပညာနဲ့ငွေကြေးအကူအညီတွေပံ့ပိုးပေးနေတယ်လို့သူကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်ပဋိပက္ခဖြည့်ရှင်ဖို့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအကောင့်ထယ်ဖော်မှုကိုလည်းအိန္ဒိယအစိုးရကထောက်ခံအားပေးကြောင်းဆူရှမာဆွာရက်ကပြောဆိုခဲ့တဲ့အပြင်ဩဂုတ်လ25ရက်နေ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့တိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အထူးစီစဉ်ချမှတ်ပြီးပံ့ပိုးပေးခဲ့တယ်လို့လည်းသူကအခုလိုပြောပါတယ
် In more recent times we had launched operation insaniyat in September
ရခိုင်ပြည်နယ်ကထွက်ပြေးလာတဲ့တိုင်းနယ်ချီတဲ့ဒုက္ခသည်တွေအတွက် Cox Bazar မှာခိုးလုံဖို့အမိုးကားတွေတိစောက်ပေးရေး Bangladesh အစိုးရရဲ့ကြိုးပမ်းအားထုတ်မှုကိုထောက်ပံ့နိုင်ဖို့ September လမှာအိန္ဒိယအစိုးရအနေနဲ့လူသားချင်းစာနာမှုအကူအညီပေးရေးအထူးအစီအစဉ်ချမှတ်ပြီးအကောင့်ထဲပေါ်ဆောင်ရွက်ခဲ့ပါတယ်ဒီအစီအစဉ်ကနေရိုဟင်ဂျာဒုက္ခသည်၃သိန်းအတွက်လိုအပ်တဲ့စံစီစာတကြားလက်ဖက်ရုပ်နှုတ်မှုစက်ပြာနဲ့ခြံအောင်တွေကိုဒေသဆိုင်ရာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတဆင့်လှူဒါန်းခဲ့ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH မိုဟာမက်အာလီကလည်းသူတို့အပေါ်ဝင်တော့ဝင်ဖို့အဖြစ်ကြားရောက်လာတဲ့ရိုဟင်ဂျာအကျက်အတဲနဲ့ပတ်သက်လို့မြန်မာအစိုးရကိုအိန္ဒိယအနေနဲ့ဝိုင်းဝန်းဖိအားပေးဖို့နှစ်နိုင်ငံရေးဆွေးနွေးပွဲမှာအခုလိုတိုက်တွန်းခဲ့ပါတယ်
We were happy to be reassured that India would continue to support the humanitarian cause.
Bangladesh မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေဆက်လက်ပံ့ပိုးပေးသွားမယ်အကြောင်းအိန္ဒိယနိုင်ငံဘက်ကထားလောင်းပြောဆိုမှုအတွက်ကျွန်တော်တို့ဝမ်းသာမိပါတယ်။ရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးတာကိုလည်း Bangladesh ကကျေးဇူးတင်ပါတယ်။နောက်ထပ်ကျွန်တော်တို့အိန္ဒိယအစိုးရကိုတိုက်တွန်းချင်တာကရိုဟင်ဂျာဒုက္ခသည်အားလုံးသူတို့နေရရင်ကိုလုံလုံခြုံခြုံပြန်နိုင်ရေးအပါအဝင်ရိုဟင်ဂျာအရေးကိုငြိမ်းချမ်းတဲ့နိလနဲ့အဖြေရှာဖို့မြန်မာအစိုးရကိုဖိအားပေးဖို့ဖြစ်ပါတယ်
။သူရဲ့ခီးစဉ်အတွင်းအိန္ဒိယနိုင်ငံသားဝန်ကြီးဆူရှမာဆွာရက်ချာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်မနစ်ကသွားရောက်ခဲ့တဲ့အိန္ဒိယချစ်ကြည်ရေးခီးစဉ်ရလဒ်ကိုအကောင့်ထည့်ဖော်ဖို့လည်းဆွေးနွေးခဲ့ပါတယ်ရှင်။
မှန်ကြေနိုင်ပြောပြခဲ့တာပါရှင်အခုမြန်မာဒီမိုကရေစီရေဆွေးနွေးခန်းကိုနားဆင်ကြရပါမယ်အခုလ9ရက်ကနေ12ရက်ထိအချိန်20မြောက်ကုလသမဂ္ဂလူငယ်ညီလာခံကိုမြန်မာနိုင်ငံကိုစားပြုတက်ရောက်ခဲ့သူကိုဇွဲပြဖြူဟာမြန်မာနိုင်ငံထဲမှာ Care for the Needs ပရာဟိတအဖွဲ့ကိုတည်ထောင်သူဖြစ်သလိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကပညာရေးနဲ့ကျန်းမာရေးအစီအစဉ်တွေမှာလည်းအခါအားလျော်စွာပါဝင်ကူညီနေသူဖြစ်ပါတယ်ရန်ကုန်စစ်တပ်သို့တက်ဘွေရထိုင်းနိုင်ငံ Stanford International University က MBA ဘွေရလူငယ်တယောက်အနေနဲ့ကုလသမဂ္ဂကကြီးမှုကျင်းပတဲ့လူငယ်ညီလာခံကိုတက်ရောက်ခွင့်ဘလို့ရခဲ့တယ်လဲဆိုတာနဲ့အတူပြည်တွင်းမှာလူမှုအကျိုးပြုလုပ်ငန်းတွေဆောင်ရွက်ခဲ့ပုံနိုင်ငံတကာနဲ့ချိတ်ဆက်မိအောင်လူမှုကွန်ရက်ဆောင်ရွက်နာတွေအသုံးပြုပုံကိုဒီသတင်းဘက်ရဲ့မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းမှာတင်ပြထားပါတယ်ရှင်ဖြစ်ဖြစ်ကုလသမဂ္ဂညီလာခံကိုလာပြီးတော့တက်တာဒီလိုညီလာခံတက်ခွင့်ရဖို့အတွက်ကိုဘလို့သတ်မှတ်ချက်တွေရှိလဲရှင်ပြိုင်မှုနဲ့ဘလို့အရေးချင်းတွေလိုအပ်လဲဆိုတာကိုပြောပြပေးပါလား
ပထမဆုံးတစ်ခုကတော့သူ့ရဲ့မေးခွန်းတွေကိုဖြေရပါတယ်ဒီအဖွဲ့အစည်းကနေမေးတဲ့မေးခွန်းတွေပေါ့အဲမေးခွန်းတွေကတော့ပြီးခဲ့တဲ့နှစ်တည်းတုန်းကမင်းကမင်းရဲ့ရက်ရွာအတွက်မင်းရဲ့နိုင်ငံအတွက်ဘာတွေများလုပ်ခဲ့တယ်လဲနောက်တစ်ခုကမင်းရဲ့ရက်ရွာမှာမင်းရဲ့ပတ်ဝန်းကျင်မှာစိန်ခေါ်မှုတွေအခက်အခဲတွေကဘာတွေရှိမလဲဒါရီကိုမင်းဘလို့ကြော်သွားခဲ့တယ်လေဒီလိုမျိုးမေးခွန်းလေးတွေရှိတယ်။နောက်တစ်ခုကတော့မင်းရဲ့တက်ကူပါပဲဖြစ်ဖြစ်ဒါမှမဟုတ်အဖွဲ့အစည်းရပဲဖြစ်ဖြစ်ထင်ရှားတဲ့အတိမတ်ပြည့်မှုတွေစုတစိတ်တွေပေါ့အောင်မြင်မှုတွေအဲ့ဒါမျိုးတွေကိုရှင်းလင်းဖော်ပြပေးပါဆိုပြီးတော့မေးခွန်းနေရာတော့ဖြေရပါတယ်။နောက်တစ်ခုကပါလဲဆိုရင်မင်းကဘာကြောင့်ဒီပွဲကိုတက်ချင်တာလဲဒီပွဲတက်ပြီးရဲ့အခါကျရင်မင်းရဲ့ကျေးရွာအမင်းဘလို့ကြောင်းလဲပုံမင်းစူးစမ်းမယ်နောက်တစ်ခုကမင်းရဲ့အနာဂတ်အစီအစဉ်လေးပေါ့အဲ့ဒါကြီးကိုကျွန်တော်တို့ဒီ essay ရေးတင်ရတယ်ခင်ဗျာ
ဟုတ်ဘလောက်များလဲ essay ရေးရတယ်ဆိုတော့
တချို့ essay တွေကတော့350လောက်ရှိတယ်တချို့ essay တွေကတော့စလုံးကြီး900ပေါ့အဲ့လိုမျိုးတတ်မှတ်ထားချက်တွေတစ်ခုနဲ့တစ်ခုကတော့မတူပါဘူးခင်ဗျာဟိုခုနကပြောတဲ့ဒီစုတွေနောက်အောင်မြင်မှုတွေအဲ့ဒါမျိုးရေးတဲ့အခါမှာဟိုကရေးပြီးတဲ့အခါကျတော့နောက်မှတက်တွေတစ်ခုခုပေါ့ပြန်ပြီးတော့လိုက်ရပါတယ်ဥပမာကျွန်တော်ကဒီ2014ခုနှစ်ဒီဇင်ဘာမှာပြုလုပ်တဲ့ ASEAN မတန်ဆန်းလူများဖိုရမ်မှာတာဝန်ခံဆရာဝန်အနေနဲ့ကျွန်တော်လုပ်ခဲ့ပါတယ်။အဲ့ခါကျတော့ ASEAN အတွင်းမှုချုပ်ကနေပြီးတော့ကျွန်တော်ကိုလက်မှတ်ထိုးပြီးတော့ရေးထားတဲ့ဒီ appreciation document ပေါ့ volunteering recognition ဒီလိုမျိုးစာရွက်စာတမ်းမှာကျွန်တော်လက်ထက်မှာရှိပါတယ်။အဲ့တော့ဒီလိုမျိုးတခုကတခုပြောလိုက်ပြီဆိုလို့ရှိရင်အဲ့ဒီဟာကမှန်ကန်ကြောင်းအနောက်ဘက်ကနေအတက်တိခံချက်တွေနဲ့အဲ့လိုစာရက်စာလိုင်းတွေနဲ့ကျွန်တော်တင်ပေးရပါတယ်။
အဲ့တော့စုစုပေါင်း essay ဘယ်နှခုရေးခဲ့ရလဲ
။အဲ essay ကတော့စုစုပေါင်း6ပုဒ်လောက်ရေးခဲ့ရတယ်ခင်ဗျာဒီပွဲတက်ဖို့
။ဘယ်အရေးအချင်းတွေကြောင့်เนาะအများတဲ့ကနေပြီးတော့ရွေးချယ်ပြီးတော့တက်ခွင့်ရခဲ့တယ်လို့ထင်လဲ
။တခုကတော့ကျွန်တော်ပြီးခဲ့တဲ့အလုပ်တွေကိုကျွန်တော်ကောင်းကောင်းမွန်မွန်ရေးနိုင်ခဲ့တယ်လို့ထင်ပါတယ်။အာဘာဖြစ်လို့လဲဆိုတော့ကျွန်တော်က2013ခုနှစ်ကျောင်းပြီးကစပေါ့အဲ့ချိန်လောက်ကလေးကဒီနယ်ဒီမှာ NLD National Health Network နဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံအနှံ့အပြားမှာဒီစိတ်ကူးစားမှုတွေလောက်တာမျိုးတွေရှိပါတယ်။ဥပမာကွာတို့နောက်ထန်းတပင်အဲလိုမျိုးပေါ့။နောက်တခြားအဖွဲ့အစည်းတွေပေါင်းပြီးတော့ဣန္ဒိယမိထီတာစသဖြင့်မြန်မာနိုင်ငံတော်တော်များများမှာကျွန်တော်ဒီစိတ်ကူးစားမှုလုပ်ငန်းတွေပါဝင်ဆောင်ရွက်ခဲ့တာရှိပါတယ်။နောက်တစ်ခုက2013ခုနှစ်ကနေပဲစပြီးတော့2015ခုနှစ်အောက်တိုဘာအထိပေါ့3နှစ်လောက်ကျွန်တော် time မှာပြင်ညာသွားမတင်ခင်အထီကို NLD ပြင်ညာရေးကွန်ရက်မှာဒီဝဗေဒဘာသာကို10တန်းမျိုးတင်ပေးတဲ့ဆရာဖြစ်တဲ့ကျွန်တော်လုပ်ခဲ့ပါတယ်။အဲ့ဒါကြီးရှိပါတယ်။နောက်တစ်ခုကတဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့ဥပမာတစ်ပင်စိုက်တာတို့ပါလို့လူငယ်တွေကြီးရပေါ့။အဲ့လိုမျိုးတွေနဲ့လည်းအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့ကျွန်တော်လုပ်ဆောင်ခဲ့တာကြီးရှိပါတယ်။အဲ့နောက်ပိုင်းမှာတော့အချိန်ဆက်ရပြီးတဲ့အခါကျတော့ကျွန်တော်ဒီ2013ခုနှစ်မှာပဲ American Tamara Hong Jimmy Carter ကမြန်မာနိုင်ငံကိုလာပြီးတော့သူ့ရဲ့ Carter Foundation ကိုလိတ်ဆက်တဲ့ပွဲပေါ့ Park Lane Hotel မှာလုပ်ပါတယ်။အဲဒီပွဲကိုလည်းတက်ရောက်ခွင့်ရခဲ့ပါတယ်။နောက်ပိုင်း American Tamara Obama သူကမြန်မာနိုင်ငံကိုလာတဲ့အခါမှာဒီအရှိတောင်အရှလူငယ်ခေါင်းဆောင်မှုအစီအစဉ်ပေါ့ YC League လို့ခေါ်ပါတယ်။ Young Southeast Asia Leadership Initiative ပါ။အဲဒီပွဲမှာလည်း Tamara Obama နဲ့တွေ့ဆုံဝင်ရခဲ့ပါတယ်။အဲ့တော့ဒီဟာတွေကိုကျွန်တော်ကောင်းကောင်းမွန်မွန်ပြန်ပြီးတော့ achievement တွေမှာကျွန်တော်ပြန်ခဲ့တယ်။ပြီးတဲ့အခါကျတော့နိုင်ငံကသွားတဲ့အခါမှာဟာလေးတွေပြန်ပြီးတော့တုံးတယ်ပေါ့။ကိုကဒီပွဲတွေတက်ခဲ့တယ်။ကိုကကိုရရွာအတွက်ပညာရေးကျန်းမာရေးပေါ့။နောက်ဒါပါတဘာဝပတ်ဝန်းကျင်အဲအဲ့လိုမျိုးလုပ်ငန်းလေးတွေမှာလှုပ်ဆောင်နေတယ်။ဒါကြောင့်မို့လို့ဒီပွဲကိုတက်ရောက်ချင်ပါတယ်။ဒီပွဲကိုတက်ရောက်ချင်အားဖြင့်ကျွန်တော်ဟာနိုင်ငံကနဲ့ပို့ပြီးတော့လူငယ်တွေနဲ့ချိတ်ဆက်မှုတွေရလာမယ်။အဲဒါဆိုလို့ရှိရင်သူတို့နိုင်ငံမှာအောင်မြင်အောင်လုပ်နေတဲ့စီမံကိန်းတွေကိုလေ့လာပြီးတဲ့အခါကျတော့သူတို့မေးညံပြီးတော့ကိုယ်နိုင်ငံမှာပြန်ပြီးတော့အသုံးချနိုင်မယ်။အခုလက်ရှိအခြေအနေကတော့ဝါသနာရှင်အဆင့်အကျော်တန်းအဆင့်အဲ့လိုမျိုးဖြစ်နေတယ်။တကယ်လို့ဒါဒီလိုမျိုးညီလာခံမျိုးတက်ခွင့်ရမယ်။မင်းတို့ရဲ့training တွေကိုရမယ်ဆိုလို့ရှိရင်တော့ငါဟာပုံမကောင်းမှုပြီးတော့ငါရဲ့ဆိုင်အတွက်ပို့ပြီးတော့အကျိုးပြုနိုင်တဲ့လူဖြစ်လာနိုင်တယ်ဆိုတဲ့အကြောင်းအရာတွေကိုကျွန်တော်ရေးသားခဲ့ပါတယ်။အဲ့ဒါတွေကြောင့်ရတယ်လို့ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့လိုကုလသမဂ္ဂရဲ့လူငယ်ညီလာခံကိုလာတက်တဲ့အချိန်မှာပေါ့နော်ကိုဇွဲပြည့်ဖြူကနယူးယောက်မှာရှိနေတဲ့တခြားညီလာခံလေးတွေကိုလည်းတွားတက်ခဲ့တယ်လို့သိရပါတယ်။အဲ့ဒီညီလာခံတွေကိုကြတော့ဘလို့အဆက်အသွယ်နဲ့တက်ခဲ့တာလဲ။
ညီလာခံဆိုတာထက်သူကအလုပ်ယုံဆွေးနွေးပွဲလေးတွေပါ။အဓိကကတော့ကျွန်တော် online ကနေရှာတွေ့တာပါ။ online မှာက Facebook တွေရှိရဲ့နောက်တစ်ခုကနောက် Twitter တွေရှိရဲ့နောက် Instagram တွေရှိရဲ့ဒီအားနေတင်မယ် opportunities ကိုရှာပါရင်နောက် Facebook မှာဆိုလို့ရှိရင် Youth Opportunity ဆိုတဲ့ဒီ Facebook page တွေတခုရှိရဲ့ i page ကနေပြီးတော့တော်တော်များများဒီလူငယ်တွေအတွက်ဖွင့်လန်းနေကိုသူတို့ဝင်ညှပ်ပေးလေးရှိရဲ့အဲ့ဒီ founder ကလည်းဒီ Osma Beno ဆိုတဲ့ Bangladesh ကဟိုလူငယ်တယောက်ပေါ့သူကလည်းဒီ Elizabeth ဘီမာရဲ့ Queen Jan Leader Award ကိုရထားတဲ့လူပါဟုတ်ကျွန်တော်နဲ့ဒီအိန္ဒိယမှာလည်းသူနဲ့ဒီကမ္ဘာလူငယ်ညီလာခံမနစ်က2016နိုဝင်ဘာမှာတက်တော့သူနဲ့လည်းတွေ့ပူပါတယ်ခင်ဗျာဟုတ်အဲသူ့ရဲ့ youth opportunity ဆိုတဲ့ site ကတော်တော်လေးကိုပြည့်စုံတယ်ပြီးတော့ဟိုကမ္ဘာမှာဒီမှာ Netherlands ကဘာပွဲရှိနေပြီအဲတော့ US ကဘာပွဲရှိနေပြီဂျပန်မှာတော့ဘာပွဲလုပ်မယ်အဲအဲ့ဒါလေးတွေသူတို့ page ကနေပြီးတော့တင်ပေးတာရှိပါတယ်ခင်ဗျာဟုတ
်အခုဒီကုလသမဂ္ဂလူငယ်ညီလာခံကိုလည်းအဲ့ဒီ site ကနေပြီးတော့ပဲကိုဆွဲတွေ့ခဲ့တဲ့သဘောလား
အဲ့လိုတော့မဟုတ်ပါဘူးခင်ဗျာအခုဒီပွဲကိုကြတော့ပြီးခဲ့တဲ့မနစ်က2016နိုဝင်ဘာမှာကျွန်တော်အိန္ဒိယနိုင်ငံမြူဒေဒီမှာပြုလုပ်ခဲ့တဲ့ကမ္ဘာလူငယ်ညီလာခံကိုကျွန်တော်သွားတက်ခဲ့တယ်အဲ့ဒီမှာ network ပေါ့ဖြိတ်ပြီးရဲ့အခါကြတော့အဲ့ဒီမှာကမ္ဘာလူငယ်ညီလာခံကိုတက်ခဲ့တဲ့ delegate တယောက်ကပြောတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီဟာကိုရှောက်ဖြစ်သွားတာပါခင်ဗျာနောက်တစ်ခုကစလုတ်ဖြစ်တာကတော့တကယ်ချင်းကနယူးယောက်မြို့မှာရှိတဲ့အခါကျတော့သူကနေပြီးတော့နယူးယောက်ရဲ့ဒီဗဟိုပန်းခြံကြီးပေါ့ Central Park မှာဟာ Action Run ဆိုတဲ့ဒီကမ္ဘာကျော်အဆိုတော်ကဒီအခမဲ့တေဂီတာပြောပြပြရှိတယ်။အဲအဲ့လိုမျိုးမင်းနယူးယောက်လာလို့ရှိရင်တာမျိုးတွေနဲ့သွားနာထောင်လို့ရတယ်ဆိုတာမျိုးပြောတော့ကျွန်တော်စိတ်ဝင်စားသွားတယ်။အဲ့ဒီခါမှာဘယ်လိုမျိုးဟိုအဖွဲ့အစည်းတွေနဲ့ဟိုဘယ်လိုမျိုးအလုပ်ရုံဆွေးနွေးပွဲလေးတွေတက်လို့ရမလဲ။အော်ဥမာဒီကဘာကျော်အစိုးရရဲ့တိကိတာဘွယ်အစီအစဉ်တွေရှိသလားပုံမှန်အချင်းဆိုလို့ရှိရင်ဒါမျိုးကငွေကြေးမြောက်များစွာတုံးပြောမှတက်ရောက်ရတဲ့အစီအစဉ်မျိုးပေါ့ဒါပေမဲ့သူကနေကအခမဲ့ဖြောပြပွဲလေးတွေဆိုတော့ဒီဟာကိုသွားတက်နိုင်မလားအဲ့ခါမှာဆက်ဆက်ပြီးတော့ကျွန်တော်တွေးမိတာကအခမဲ့ဖြောပြပွဲလုံးမယ်ဆိုလို့ရှိရင်ဒီတိုင်းလုပ်လို့မရဘူးခွင့်ပြုမိန့်နေတောင်းရမယ်ခွင့်ပြုမိန့်နေကဘယ်သူရှိရဖြစ်နိုင်တယ်လဲဆိုတော့ကျွန်တော်ဆက်ဆက်ပြီးတော့စဉ်းစားတယ်အာဒါဆိုရင်မြို့တော်ဝင် ကဖွင့်ပြတာဖြစ်နိုင်မလားအဲ့ဒါဆိုရင်မြို့တော်ဝင်ရုံးမှာဘယ်သူလုံနေတယ်လဲအစတဖြင့်ဆက်ဆက်ပြီးတဲ့အခါကျတော့မှအဲ့ဒီနယူးယောက်မြို့တော်ဝင်ရုံးမှာလုံနေတဲ့လူတွေဒါမျိုးရှိတာစာကြည့်ရင် Facebook ကနေလည်းရှာတယ်တခါဒီမှာအမေရိကန်တွေက Twitter သုံးတာလည်းများတဲ့အခါကျ Twitter ထဲမှာလည်းလိုက်ရှာတယ်ဘယ်သူကတော့ဖြင့်ဒီမြို့တော်ဝင်ရုံးမှာလုံနေတယ်စာကြည့်ရင်နောက်ဆုံးမှာတော့အဲ့မြို့တော်ဝင်ရုံးမှာလုံနေတဲ့ဒီအရာရှိတဦးပေါ့သူကနေပြီးတော့ဘယ်ပွဲကြီးဘယ်ပွဲကြီးမှာဘယ်အဖွဲ့စည်းနဲ့သူရဲ့လိပ်စာပေါ့ဘယ်အဖွဲ့စည်းရဲ့လိပ်စာအဲ့လိပ်စာအတိုင်းသွားပြီးတော့ဆက်သွယ်လို့ရတယ်ဆိုတဲ့ခါမျိုးလေးကိုကျွန်တော်တွေ့ခဲ့ပါတယ်အဲ့ရနေတစ်ဆင့်ချိန်တာပါကိုလံဘီယာတက္ကသိုလ်မှာသွားပြီးတော့အဲ့လေးလာတဲ့ဟာကြောင့်ကိုလံဘီယာယူနီဗာစီတီဆိုပြီးတော့ရိုက်ပြီးတော့မှတက္ကသိုလ်ရဲ့စာမျက်နှာမှာစာရင်းပေးရတယ် registration လုပ်ပြီးတော့မှသူတက်မှတ်ထားတဲ့ရက်တက်မှတ်ထားတဲ့အချိန်တွေမှာသွားပြီးတော့ဒီတက္ကသိုလ်အကြောင်းလေ့လာတာပါတွေ့ပွဲတက်ခဲ့တာကတော့နယူးယောက်မြို့တော်ပညာရေးဌာနပေါ့ NYC Department of Education သူနဲ့လုပ်တဲ့ဒီဟိုအလုပ်ရုပ်ဆွေးနွေးပွဲပေါ့အဲ့ဒါမျိုးလေးတက်ဖြစ်ခဲ့ပါတယ်ခင်ဗျာ
နောက်တစ်ခုကပေါ့နော်ကိုဇွဲပြည့်ဖြူကျွန်မအင်တာဗျူးလုပ်တော့ငါဒီသတင်းဆောင်မကို Facebook မှာတင်တဲ့အခါမှာကြည့်ရှုတဲ့သူတွေလည်းတင်းနဲ့ကြော်ပြီးတော့ရှိခဲ့ပါတယ်မှတ်ချက်ပေးတဲ့သူတွေလည်းအများကြီးတယ်မှာတယောက်ကတော့ဘက်ခရိုနီယာသားသမီးလည်းလို့ဝင်ပြီးတော့မေ့သွားပါတယ်ဆိုလိုတာလူတွေရဲ့စိတ်ထဲမှာပေါ့နော်ဒီလိုနိုင်ငံရခြားကိုသွားနိုင်တယ်ဒီလိုအပွဲမျိုးတွေကိုတက်နိုင်တယ်ဆိုရင်ဟိုအနာရရတဲ့သူဒါမှမဟုတ်ရင်တန်းကြွယ်တထေးကြီးတွေမှသာဟိုအလန်းမိနိုင်တယ်ဆိုတော့ဟာမျိုးပေါ့နော်အဲ့တော့တာမန်မိသားစုကမွေးဖွားလာတဲ့လူငယ်တွေအနေနဲ့ဒီလိုအခွင့်အရေးရဖို့အတွက်အခွင့်အရေးတွေရှိသလားဟာငွေရေးကြေးချမ်းသာမှအာဏာရှိမှဒီလိုအခွင့်အရေးမျိုးကိုရနိုင်သလားကိုစောပြဖြိုးဘယ်လိုထင်ပါလဲ
ကျွန်တော်ကတော့ဒီပွဲတက်ဖို့အတွက်ပညာအရေးချင်းနေပြီးရဲ့ခါကြခုနကကျွန်တော်ပြောထားခဲ့တဲ့ကိုယ့်ရဲ့ရွာအတွက်ပါရီလုပ်ခဲ့တယ်လေသူတို့လိုချင်တာကအရင်တော့ကကိုယ့်ရဲ့ရဲ့ရွာမှာတစ်ခုခုကိုပြောင်းလဲနိုင်တဲ့လူပေါ့ပြောင်းလဲခဲ့တဲ့လူအဲဒါမျိုးလူသူတို့လိုချင်တယ်ဒီလိုမျိုးလူမျိုးကိုလက်ခံလိုက်မှသာနေသူတို့ပွဲတက်ပြီးသွားတဲ့အခါမှာနောက်တစ်ချိန်ရလို့ရှိရင်ဒီလူငယ်ဟာသူ့ရဲ့တဝန်းကျင်သူ့ရဲ့နိုင်ငံအတွက်ပြောင်းလဲမှုတစ်စုံတစ်ရာလုပ်ပေးမယ်ဆက်လက်လှုပ်ဆောင်သွားမယ်လူတို့သူတို့စားကြပါတယ်အဲ့တော့ကျွန်တော်ဒီပွဲတက်တာကငွေကြေးတစ်စုံတရာဘယ်သူစီရမှယာယူတာမျိုးမရှိပါဘူးကျွန်တော်မိဘတန်ဖိုးမှုရှိခဲ့ပါတယ်ပြီးရဲ့အခါကျတော့ကျွန်တော်ကိုယ်ပိုင်ကျွန်တော်ဝင်ဝင်နဲ့ဟိုညီလာခံတွေကိုတက်နိုင်တဲ့အနေအထားမျိုးမှာရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တက်တာပါ
အဲ့ဆိုလိုတာကကိုတကယ်လို့ကို့မှာသာဟိုဒီလူမှုရေးအကျိုးပြုလုပ်ငန်းတွေအကျိုးပန်းအားထုတ်မှုမရှိခဲ့ဘူးဆိုရင်ခရိုနီပဲဖြစ်ဖြစ်ခရိုပြာပဲဖြစ်ဖြစ်အလားတန်းကြွတထေးပဲဖြစ်ဖြစ်အာနာယသာသမီပဲဖြစ်ဖြစ်တက်ရောက်ခွင့်မရှိဘူးဆိုတဲ့အဓိပ္ပာယ်ပေါ့နော
်ဟုတ်ကဲ့ရဖို့တော်တော်ခက်ခဲပါလိမ့်မယ်ဟုတ်တော့ဘာဖြစ်လို့လဲဆိုတော့ဥမာစီးပွားရေးလုပ်ငန်းနဲ့ပတ်သက်တဲ့ညီလာခံမျိုးဆိုရင်တော့ဟိုယာကောင်းရပါလိမ့်မယ်အခုဟာကကူလာတမကမှာလုပ်တဲ့ပွဲမျိုးဖြစ်တယ်နောက်တစ်ခုကကျွန်တော်ကိုယ်တိုင်လည်းကိုလံဘီယာတက္ကသိုလ်မှာဒီပကံအကကိုဖြောပြခဲ့ရတာရှိပါတယ်အဲ့ပကံအကကိုဖြောပြဖို့အတွက်တော်တော်လေးကိုစူးစမ်းခဲ့ရပါတယ်ဒီပကံအကအကြောင်းအသေးစိတ်ရေးရတယ်သူ့ရဲ့ဖော်ပြချက်တွေပေါ့တမိုင်းနဲ့ထောင်နဲ့ချီတဲ့ဒီညီမတမိုင်းကြောင်းကိုဒါကိုရေးခဲ့ရတာရှိပါတယ်ပြီးတဲ့အခါကျတော့9မိနစ်စာဟိုကိုကထားတဲ့ဗီဒီယိုဖိုင်ကိုလည်းတင်ပြခဲ့ရတာမျိုးရှိပါတယ်အဲ့ကြောင့်မလို့နောက်ဆုံးဒီကိုလံဘီယာတက္ကသိုလ်ရဲ့တက္ကသိုလ်ဆင်မြင့်ပေါ်မှာဖြောပြခွင့်ရခဲ့တယ်။အဲသူတို့ရဲ့အဆိုအရတော့သူတို့ဟိုဒီ12ယောက်ကိုပဲရွေးတယ်လို့သိရတယ်။ဒီဟိုရှောက်ထားတဲ့လူတွေကပေါ့ပေါ့အခုလက်ရှိရဲ့နိုဘယ်ဆုရလူပုဂ္ဂိုလ်18ဦးကနေပြီးတော့အုပ်ချုပ်နေတဲ့တက္ကသိုလ်ဖြစ်တဲ့အခါကျတော့ဒီလူမျိုးဆင်မြင့်ပေါ်မှာတက်ရောက်ဖို့ကတက်ရောက်ပြီးတော့ဖြောပြခွင့်ရဖို့ကတော်တော်လေးကိုခက်ခဲပါတယ်။အခုမှသာအရေးချင်းတစ်စုံတရာရှိမယ်ဆိုလို့ရှိရင်ဟိုစူးစမ်းပါစူးစမ်းရင်တော့လူငယ်တွေကဖြစ်နိုင်ပါလား
ဟုတ်ကဲ့ကိုစွဲပြဖြို့ရေစုံတလောက်လည်းဖြစ်သွားပါပြီကျေးဇူးတင်ပါတယ်နော
်ဟုတ်ကဲ့ပါခင်ဗျာ
မြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့2019ခုနှစ်အောက်တိုဘာလ23ရက်မနက်9:00နာရီထိနာဆင်ကြရမယ့်စီစဉ်တွေကိုလိုင်းဒိုမီတာ3240နဲ့49တို့ကနေပဲတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်အခုဒုတိယပိုင်းစီစဉ်တွေထဲမှာမြန်မာပြည်ကပေးစာအခမ်းအနားကိုအရင်ဆုံးနာဆင်ရမှာဖြစ်ပြီးဘူးစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မှာတော့
အစိုးရနဲ့တပ်မတော်ဘက်ကနေငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်တွေဖော်ရမှာ NCA လက်မှတ်လာထိုးဖို့လာထိုးတဲ့စီမှာတော့ဘသူတွေထိုးလို့ရတယ်ဘသူတွေကတော့ထိုးခွင့်မပေးဘူးဆိုတဲ့
ငင်းချမ်းရေးရှေ့မတိုးနောက်မဆုတ်ဖြစ်နေသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ရပါမယ်အစီအစဉ်နောက်ပိုင်းမှာတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုရင်ဆုံးတော့မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
လာပါရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်း Daily တပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြေတာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်စာတွေရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေမှတ်ချက်တွေကိုဝင်းမျှပေးကြပါမယ်။ကျမတို့ VOE ကရေဒီယိုကရုပ်မြင်သံကြားအစီအစဉ်မှာရထုတ်လွှင့်ပေးနေတဲ့ EDM American EDM အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကြည့်ရှုပြီးတော့ရေးလာတဲ့သောရရှင်တယောက်ကသူကတော့ကျမတို့မကြခင်ကတင်ဆက်ပေးသွားတဲ့မြန်မာနိုင်ငံရေးလောကဆိုင်ရာ EDM အသုံးအနှုန်းများဆိုတဲ့သင်ခန်းစာကိုနားဆင်ပြီးတော့သူကရေဒီယိုနဲ့ဖုန်းတဲ့က EDM အစီအစဉ်အားလုံးကိုနှစ်ချိုက်ရပါတယ်ဆိုပြီးတော့တီဟာကြီးဆိုတဲ့သောရရှင်ကျေးဇူးတင်ကြောင်းရေးလာပါတယ်နောက်တော့ရရှင်ဥတာနုကတော့တင်းင်းဂရေ TV မဂ္ဂဇင်းစီစဉ်ကိုကြည့်ရှုပြီးတော့ဘာသတင်းမဲ့ဖြစ်ဖြစ်သတင်းရရင်တော်ပါပြီတဲ့ဒီသတင်းဟုတ်တယ်မဟုတ်ဘူးမှန်တယ်မမှန်ဘူးဆိုတာနားထောင်သူဆုံးဖြတ်ပါလိမ့်မယ်ဆိုရရေးလာပါတယ်ကျွန်တော် VOA ရုပ်မြင်သံကြားစနေမဂ္ဂဇင်းစီစဉ်မှာထုတ်လွှင့်ပေးတဲ့မဲရော်စေကန်းတဲ့လှုပ်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့တွေးဆမိမြန်ကန်ထိုင်းနိုင်ငံမဲဆောင်မြို့မှာရှိတဲ့မဲရော်စေကန်းကိုဥဆောင်ပြီးတော့တည်ထောင်တဲ့ဒေါက်တာစင်တီယာမောင်နဲ့ကျွန်တော်တို့ VOA မြန်မာပိုင်းကဒေါက်ခင်မျိုးသက်မဲဆောင်မြို့မှာတွားပြီးတော့တွေးဆမိမြန်ကန်ကိုတင်ဆက်ပေးခဲ့တာကိုတော့တောင်ကြီးမျိုးကကိုမျိုးမင်းကစေနာကိုနားလဲပါတယ်လူမျိုးမရွေဘာသာမရွေကုသပေးတဲ့အတွက်အရန်သဘောကျပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင်အောင်ကိုဆိုတဲ့တော်ရရှင်ကတော့ဒီကျမတို့ VOE မြန်မာပိုင်းကနေအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်သူကတော့ရွှေပြောင်းမြန်မာတွေအတွက်သတင်းကိုထုတ်လွှင့်ပေးပါလို့ VOE ကိုတောင်းဆိုပါတယ်တဲ့နောက်ထပ်ကချင်းပြည်နယ်ဗမော်ခရိုင်ကရေးလာတဲ့တော်ရရှင်လန်လေးဆိုတဲ့တော်ရရှင်ကလည်း VOE ကိုစာရေးကြမှာတယ်ဘယ်ကိုပို့ရမလဲဆိုပြီးရေးလာတာပ
ါမင်္ဂလာပါ VOE ဝိုင်းတော်သားများအားလုံးကိုစိတ်တပြရှင်လန်းကြပါစေလို့ဆုတောင်းလိုက်ပါတယ်ကချင်းပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မန္တာအုပ်စုနေလန်လေးဖြစ်ပါတယ်VOA Radio အစီအစဉ်ကိုလည်းအားရင်အားလို့နားဆင်အားပေးနေပါရယ် Facebook ကနေလည်းကြည့်ပြပါရယ်ဒီမှာမေးချင်လို့ပါ VOA ကိုကျွန်တော်စာရေးပြီးတော့ရင်ဖွင့်ချင်တာတွေရှိပါတယ်မြို့နယ်ရပ်ရွာကအဖြစ်ပျက်တွေကိုလည်း VOA ကိုပေးပို့ချင်ပါတယ်ဘလို့ပို့ရမှလည်းမသိလို့ပါပေးပို့ရမယ့်လိစာလေးရချင်ပါတယ်အခုရေးတဲ့လိစာကရေးလို့ရပါသလားခင်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကိုပြန်ကြားရမယ်ဆိုတော့ကျမတို့စီစာရင်းနိုင်တဲ့လိပ်စာကိုဒီအစီအစဉ်အဆုံးမှာကြေညာပေးပါမယ်နော်ဒါမှမဟုတ်လည်းအခုပို့သလိုပဲ Facebook ပေါ်မှာကျွန်တော်ရင်ဖွင့်ချင်ပါတယ်ဆိုပြီးတော့ရေးလာလို့လည်းရပါတယ်နောက်ပြီးတော့ကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာကစာရေးပြီးတော့ message ပို့လို့ရတဲ့နေရာမှာလည်းလှမ်းပြီးတော့ရေးလို့ရပါတယ်အဲ့ဒါတော့တယ်လီဖုန်းနဲ့အသုံးရတာမလို့တယ်လီဖုန်းပို့ပဲဒီ internet ပို့ပဲကုန်ပါမယ်နော်စာပို့ကတော့ကုန်မထင်ပါဘူးဒါမှမဟုတ်လည်းဒီကျမတို့အစီအစဉ်အနောက်ပိုင်းမှာကြေညာပေးတဲ့လိပ်စာကိုစာထည့်လိုက်လို့ရပါတယ်ရှင်မြန်မြန်ရောက်စေခြင်းနဲ့ဆိုရင်တော့ internet ကအမြန်ဆုံးလို့ပဲပြောချင်ပါတယ်အခုတော့တော်ရရှင်တွေကိုအနောက်တိုင်းဒေးလေးတွေနဲ့ကြားဖြတ်ဖြောပြေးပေးချင်ပါတယ်နော်အခုဒီသတင်းပတ်မှာတော့ Billboard Hot 100မှာနံပါတ်3ချိန်နေတဲ့တချင်းနဲ့ဖြောပြေးပေးမှာပါ American Rap ဆိုတော့ Post Malone ရဲ့ Rockstar ဆိုတဲ့တချင်းကတော့ Rock တချင်းတစ်ပုဒ်တော့မဟုတ်ပါဘူးဒီတချင်းရဲ့ပင်နိုင်ရဲ့အဆိုတော့ Rock Malone ကအရင်ကတော့ Congratulations ဆိုတဲ့တချင်းနဲ့ဇူလိုင်လမှာ Billboard Hot 100စီးရင်ရဲ့နံပါတ်၈နေရာကိုသူ့အတွက်အမြင့်ဆုံးဖြစ်နေချိန်ဖူးတာပါဒီတချင်းကို Republic Records တေးသံတွင်က ထုတ်လုပ်တာဖြစ်ပြီးတော့ဒီဆိုတော့ post မလုံးကလည်းကျုံမှုသမ ्या အမှုပညာရှင်တွေထဲမှာထူးခြားမှုအရှိဆုံးအမှုပညာရှင်ပဲဖြစ်တယ်။သူ့ရဲ့လမ်းကြောင်းကိုသူဖော်ဆောင်ရှောက်လန်းနေတဲ့သူဖြစ်တယ်။သူ့ရဲ့ပင်ကိုစိတ်ထားနဲ့နေထိုင်သူဖြစ်တယ်။လူတစ်ယောက်ရဲ့စိတ်ထားမှန်ပုံရှင်းအောင်ညီပုံတွေအားလုံးကလူတစ်ယောက်မှာရှိတဲ့သမ ्या အရေးအချင်းသူ့မှာအကုန်ရှိတယ်လို့ Republic Day တန်သွင်းရဲ့ဈေးကွက်ဌာနအကြီးအကဲ Dominguez ကပြောသွားပါတယ်။သူညွှန်းထားတဲ့ post မလုံးရဲ့ Rockstar ဆိုတဲ့တခြင်းကိုနားထောင်ကြည့်အောင်ပါနော်။
I've been man, I feel just like a rock star. All my brothers got that gas and they always be smoking like a rock star. When we call up on no and show up, man, them the shot toss. When my homies pull up on your block, they make that thing go gratatata. Hey, hey, switch my whip, came back in black, I'm starting saying rest in peace to Bon Scott. Though we blowing smoke, she asked me light a fire like I'm awesome. Ay. Act a fool on stage, probably leave my show in a cop car. Ay. It was legendary through a TV out the window of the montage. On the table, look upon, don't give a damn. Don't your girlfriend is a groupie, she just trying to get in. Saying I'm with the band. Ay. Ay. Now she acting out of pocket, trying to grab a on their bunnies in my trailer, said they ain't got a man, and they all brought a friend, yeah, ayy. I've been popping, man, I feel just like a rock star. All my brothers got that gas and they always be smoking like a rock star. When we call up on no, and show up, man, them the shot toss. Pull up on your block, they make that thing go gratatata. I've been in the hills, superstars feeling like a pop star. Drinking in it bad, jumping in the pool and I ain't got on no bra. Hit her front or back, pulling on the tracks and now she's screaming out no more. They like Savage, why you got a 12 car garage and you only got 6 cars?
Post Malone သို့ပြီးတော့ 21 Savage rapper ကအဖြစ်ပြောသီဆိုထားတဲ့ Rockstar ဆိုတဲ့သင်းကိုနားဆင်ခဲ့ကြရတာပါ။လောလောဆယ် Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေးသင်းစီးရင်မှာနံပါတ်3နေရာကိုချိန်နေတဲ့သင်းဖြစ်ပါတယ်ရှင်။နောက်ပိုင်းမှာတော့မြန်မာတေးချစ်တော်ရရှင်တွေအတွက်မြန်မာသင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်။အခုဆက်ပြီးတော့ကျမတို့စနေညတိုင်းမှာထုတ်လွှင့်ပေးနေတဲ့ဒိုက်ရိုက်လေလံအစီအစဉ်မှာပြီးခဲ့တဲ့သတင်းပတ်တုန်းကဝင်ရောက်ဆွေးနွေးမလို့စာရေးလာပြီးတော့ကျမတို့အချိန်ကတ်သတ်မှုနဲ့အထက်မှာဖော်ပြလိုက်ရတဲ့စာလေးတစ်စောင်ကိုပြောပြပေးစီမာတယ်နော်။သူရဲ့ဆွေးနွေးချက်ကတော့ဒီ NCA တနိုင်ငံလုံးအပြစ်ခဲရစဲရေးစာချုပ်ချုပ်ဆိုခဲ့တာနှစ်ပြည့်သွားပြီးတော့အခုလက်မှတ်မထိုးနိုင်သေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေလည်းကြံသေးတာမလို့ဒီ NCA ရဲ့အနာဂတ်အလားအလာနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားကြတာကိုဒီတော်ရရှင်က
ဘာသာပေါင်းစုံစုပေါင်းဝတ်ပြုပြီးစုတောင်းနေုံများနဲ့တော့လူမျိုးရေးဘာသာရေးအမုန်းတရားပြန်ပွားနေမှုတွေရပ်တန့်မသွားပေမဲ့အထောက်အကူဖြစ်နိုင်တာတွေလည်းရှိပါတယ်အထူးသဖြင့်နိုင်ငံတကာကတစ်ဖက်သက်ဝေဖန်ဆွဆွဲချက်တွေကိုတံပြန်တက်ရောက်ဆင်းနိုင်ပါတယ်လူမျိုးရေးဘာသာရေးအမုန်းတရားတွေမပြောင်းပွားဖို့ဆိုရင်ကြောသားရင်သားမခွဲခြားတဲ့တရားရေးစီရင်မှုစနစ်ကိုအမြန်ဆုံးအကောင်အထည်ဖော်ပြီးတော့တမျိုးသားလုံးအကြောက်တရားခင်းခင်းနဲ့နေထိုင်နိုင်တဲ့တရားဥပဒေစိုးမိုးရေးရှိဖို့လိုတယ်လို့ယူဆမိပါတယ်ဒါအပြင်နိုင်ငံသားတိုင်းရဲ့အခွင့်အရေးနဲ့လွတ်လွတ်လပ်လပ်ကိုယ်ကိုယ်ယုံကြည်ပိုင်ခွင့်ကိုအပြည့်အဝအာမခံချက်ပေးနိုင်တဲ့အခြေခံဥပဒေရှိဖို့လည်းလိုအပ်တယ်လို့ယူဆမိပါတယ်မကြသေးမီတုန်းကရွှေတကုံစီရဲ့ပရဝန်ထဲမှာဖြစ်သွားတဲ့ဖြစ်ရဟာတရားဥပဒေစိုးမိုးရေးညံဖြစ်မှုနဲ့မဟာနသာသနာရေးဝန်ကြီးဌာနတို့ရဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုပိုင်းအားနည်းချက်ကြောင့်လို့ပဲယူဆမိပါတယ်။ဒီငုံရောင်းတဲ့အစ္စလမ်ဘာသာဝင်အဖိုးအိုဟာကျမ်းမာရေးချို့တက်နေတဲ့သူတယောက်ဖြစ်တဲ့အပြင်နိုင်ငံသားတယောက်လည်းဖြစ်ပါတယ်။ဒီလိုလူမျိုးတယောက်ကိုသင်ငန်းချုပ်ပြီးတော့အနိုင်ထက်ပြုတာကတော့ဖျားရှင်ရဲ့ဓမ္မတရားတော်ကိုဖျက်ဆီးပစ်ရာကြနေတဲ့အပြင်လူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်ပွားအောင်လှုံ့ဆော်ဖန်တီးရာလည်းရောက်နေပါတယ်။သင်ငန်းချုပ်ထားလို့အရေးယူဖို့ခက်နေတယ်လို့စင်ကြေပေးနေမယ်ဆိုရင်နောက်ပိုင်းမှာဘာသာရေးအဆောင်ရောင်တွေဆင်မြန်းပြီးတော့ရာဇဝတ်မှုကင်းကြီးတွေကျူးလွန်လာမယ်ဆိုရင်ဒီလိုပဲခွင့်လွှတ်နေကြမှာလား။အထူးသဖြင့်ပြည်သူတွေယုံကြည်တဲ့တရားရေးစနစ်ဖြစ်ဖို့အရေးကြီးဆုံးကတော့တရားဥပဒေစိုးမိုးရေးကိုတာဝန်ယူထားကြသူတွေအနေနဲ့ပြစ်မှုကျူးလွန်သူတွေရဲ့ခန္ဓာကိုယ်ပေါ်ကအဆောင်အယောင်တွေကိုကြည့်မနေသင့်ပဲက ကျောသားရင်သားမခွဲခြားပဲထိထိရောက်ရောက်အေးအေးယူဆောင်ရွက်တင်မှာကြောင်းဆွေးနွေးလိုက်ရပါတယ်လို့မောင်တသနာအမေရိကန်ပြည်ထောင်စုကရေးထားပါတယ
်ဒါကတော့တော်ရရှင်တယ်ဗီကိုစာရေးပြီးတော့ဝင်ရောက်ပြီးဆွေးနွေးလာတာဖြစ်ပါတယ်ရှင်ကျမတို့အမေရိကန်ပြည်ထောင်စုမှာ TV Lottery ဆိုတဲ့အမြဲတမ်းနေထိုင်ခွင့် Green Card ပေါင်းမဲ့ကန်ဆန်းမဲတွေရှောက်ထားနိုင်တဲ့အချိန်ရောက်ပါပြီနော်ဒါကြောင့်မလို့ဘလို့ရှောက်ထားနိုင်လဲဆိုတဲ့အချက်လက်အသေးစိတ်ကိုတော်ရရှင်နေနဲ့မျှဝေချင်ပါတယ
် TV Lottery လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုမှာခြေချနေထိုင်ခွင့်ရှိတဲ့ Green Card Visa ကန်ဆန်းမဲအတွက်အောက်တိုဘာလ18ရက်နေ့ကနေနိုဝင်ဘာလ22ရက်နေ့အထိရှောက်ထားနိုင်ကြပြီဖြစ်ပါတယ်။တကယ်တမ်းမှာအောက်တိုဘာလ3ရက်နေ့တည်းကရှောက်လွှာစတင်မှုဖွင့်ပေးခဲ့ပေမဲ့ဤပညာပိုင်းဆိုင်ရာချုပ်ရဲမှုကြောင့်အမားဖြစ်သွားခဲ့လို့အဲ့ဒီကာလမှာရှောက်ထားတဲ့သူတွေလည်းရှောက်လွှာပြန်တင်ကြမှာပါ။အဲ့ဒီတော့ကရှောက်လွှာတင်ထားတဲ့သူတွေကိုလည်းအကျိုးကြောင်းရှင်းပြတဲ့အီးမေးလ်တွေပို့ပေးမယ်လို့ဆိုပါတယ်။အပြောင်းလဲနဲ့ပတ်သက်ပြီးသိချင်ရင်တော့ရှောက်လွှာတင်ရတဲ့dvlottery.state.gov ဆိုတဲ့ website မှာတော့ရောက်ကြည့်ရှုနိုင်ပါတယ်။အခုတစ်ခေါက်လျှောက်လာတင်ပြီးတော့2019ခုနှစ်အတွက် Green Card Visa ကန်ဆယ်ပေးပေါက်ကြတဲ့သူတွေဟာ2018အောက်တိုဘာလ1ရက်နဲ့2019စက်တင်ဘာ30ရက်အကြားအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရှိတဲ့ Visa ကိုရကြမှာပါ။ကဲဒီတော့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့် Green Card Visa ကန်ဆယ်ပေးအတွက်လျှောက်ထားခြင်းကြတယ်ဆိုရင်တော့ dvlottery.state.gov စလုံးပေါင်းကတော့ dvlottery.state.gov ဆိုတဲ့ဒီအမေရိကန်နိုင်ငံကြားရေးဌာန TV Lottery website မှာရှောက်ထားနိုင်ကြပါရဲ့ရှင်
ဒါကတော့အမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့အခြေချနေထိုင်ခြင်းတဲ့သူတွေဘလို့ရှောက်လွှာတင်လို့ရနိုင်လဲဆိုတာကို VOA သောရရှင်နေနဲ့မျှဝေပေးလိုက်တာပါမြန်မာတိချစ်သောရရှင်နေအတွက်လည်းမြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးဖို့ရှိပါတယ်နော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲ VOA Bemis News ဆိုရဲ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့ဒေတောင်းတဲ့သရရှင်နေကိုဆက်ပြီးတော့အလှည့်ပေးကြပါတယ်ရှင်။ပြည်ပရောက်ရခိုင်သူချင်းညမလေးကတောင်ကူကကိုတန်းဝင်းမမဘာဘရာခင်ဖြူသူမလေးမေရီခေါ်ဇာပြူဝင်းတို့မိသားစုအတွေ့ဆိုပြီးတော့အမြဲလွမ်းဆွတေးလက်ဆောင်တစ်ပုဒ်ပါပါတယ်ရှင်။မြန်မာတိချစ်တော်ရရှင်တွေအတွက်လည်း VOE ကမြစ်တာတိလက်ဆောင်တစ်ပုဒ်ပါခြင်းပါတယ်နော်ပို့ပို့တီဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းလေးကိုတော်ရရှင်တွေအားလုံးနှစ်ချိုက်သဘောကျမယ်လို့ထင်ပါတယ်နားဆင်ကြည့်ပါအောင်နော်တာရတာရရလားငါထားနေပြီမဟုတ်လားမြင်မိလိုက်ပါတော့ကွာတည်ရမယ့်အချောင်းတွေကိုနေပြန်မတွေ့နဲ့ပိုတီဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်က ျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေ
။
မေးသနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာစောင့်မျှော်နှာစင်နိုင်ပါလေရှင်။အခုဆက်ပြီးဥစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနှာစင်ရပါမယ်။ငြိမ်းချမ်းရေးရှိမတိုးနောက်မဆုတ်ဖြစ်နေသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မန်အင်ဂျင်နယ်ကအခုညီတင်ဆက်ထားပါရရှင်။
ကုဆိုရင်အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့တနိုင်ငံလုံးပြစ်ခတ်တက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်ခဲ့တာနှစ်နှစ်ရှိသွားပါပြီ။ဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးသမားတချို့ကမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးဒီနှစ်နှစ်တာကာလအတွင်းတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပေမဲ့ NCA လက်မှတ်ထိုးမထားတဲ့လက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးသမားတချို့ကတော့အဲ့ဒီလိုမမြင်ကြပါဘူး။တချို့ကတော့ငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုတော့ရှိပါရဲ့။ဒါပေမဲ့နှိကွေးလုံးတယ်ဆိုပြီးဝေဖန်ကြတာတွေလည်းရှိပါတယ်။NCA စာချုပ်လက်မှတ်ရေးထိုးနိုင်တာဘလောက်အရေးကြီးသလဲနှစ်နှစ်တာအတွင်းတိုးတက်ဖြစ်ထွန်းမှုတွေကိုကြည့်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့မတိုးနောက်မဆုတ်နိုင်ဖြစ်နေသလားဆိုတာကုရပလေးလာသုံးသပ်တင်ပြသွားပါမယ
်မြန်မာနိုင်ငံရေးတမိုင်းမှာ NCA စာချုပ်ပေါ်ပေါက်လာအောင်စ조사နိုင်ခဲ့ခြင်းဟာမှတ်တိုင်တစ်ခုလို့ဆိုရင်တော့မမှားပါဘူးအကြောင်းကတော့ကချင်ကရင်နဲ့ရှမ်းအစရှိတဲ့မြန်မာနိုင်ငံရဲ့အရေးပါတဲ့တိုင်းဒေသနဲ့ကိုင်တွေကအဆိုပြုခဲ့တဲ့အချက်တွေကိုအခြေခံပြီးအစိုးရနဲ့တပ်မတော်ကလိုက်ပါညှိနှိုင်းဆောင်ရွက်ရင်းရလာတဲ့စာချုပ်တစ်ခုဖြစ်လို့ပါပဲ။ဒါပေမဲ့စာချုပ်ကိုလက်မှတ်ရေးထိုးကနေမှအစိုးရနဲ့တပ်မတော်ဘက်ကငြိမ်းချမ်းရေးလုပ်ငန်းစတင်ပြီးနောက်ပိုင်းမှပေါ်ပေါက်လာတဲ့ကိုကန့်တအောင်ပလောင်ရခိုင်အေတပ်ဖွဲ့၃ဖွဲ့ကိုလက်မှတ်ရေးထိုးခွင့်မပြုရကနေအလုံးပါဝင်နိုင်ခြင်းမရှိလို့ဆိုတဲ့အကြောင်းပြချက်နဲ့ KIO အပါဝင်လက်နက်ကင်အင်အားစုတချို့ပါဝင်လက်မှတ်ရေးထိုးခြင်းမပြုခဲ့ကြပါဘူးဒီလိုနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးရမှာနိုင်ငံတည်းကလက်နက်ကင်အဖွဲ့အစည်းအလုံးပါဝင်နိုင်ခြင်းမရှိတဲ့အခြေအနေဆက်ရောက်သွားစေခဲ့ပါတယ်အစိုးရနဲ့တပ်မတော်ဘက်ကတော့ကြံနေခဲ့တဲ့အဖွဲ့တွေကိုနောက်ပိုင်း NCA စာချုပ်မှာလက်မှတ်ရေးထိုးလာအောင်ညှိနှိုင်းနိုင်လိမ့်မယ်လို့ယူဆခဲ့ပုံရပါတယ်ဒါပေမဲ့လည်းနောက်ပိုင်းအရင်ကမှန်းဆမထားတဲ့အခြေအနေတွေပေါ်ပေါက်လာတာတွေ့မြင်ကြရပါတယ်။အဲ့ဒါကတော့ KIO နဲ့အတူ NCA စာချုပ်ရေးဆွဲရာမှာအတူပါဝင်ခဲ့တဲ့ UNFC လို့ခေါ်တဲ့တိုင်းသားလူမျိုးများ Federal Council အဖွဲ့ဝင်တွေဟာ NCA စာချုပ်ဟာပြည့်စုံမှုမရှိဘူး။အားနည်းချက်တွေရှိနေတယ်။ဒါကြောင့်အဲ့ဒီအချက်တွေကိုပြင်ဆင်ပေးမှလက်မှတ်ရေးထိုးနိုင်မယ်ဆိုပြီးပြောင်းလဲရည်တည်ခဲ့မှုဖြစ်ပါတယ်။နောက်ထပ်အရေးကြီးတဲ့အချက်တစ်ခုကတော့အစိုးရတက်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေငြိမ်းချမ်းရေးဆွေးနွေးနေစဉ်တခြားလုံးငြိမ်သက်နေခဲ့တဲ့ဝါတက်ဖွဲ့ဟာတောင်းဆိုမှုအစ်စ်တွေတောင်းဆိုရင်းမဟာမိတ်အဖွဲ့တစ်ဖွဲ့ထူထောင်မြမနိုင်ငံရေးပင်မရေးစီးကြောင်းနဲ့ဝင်ရောက်လာခြင်းပါပဲအဲ့ဒီအဖွဲ့ကတော့ NCA ကိုလက်မခံဘဲနောက်ထပ်ဆွေးနွေးညှိနှိုင်းမှုအစ်စ်တွေလုပ်ပေးဖို့တောင်းဆိုတာတွေ့ရပါတယ
်ဒီအခြေအနေတွေကြောင့် NCA လက်မှတ်ရေးထိုးပြီးခဲ့တဲ့နှစ်နှစ်တာအတွင်းစာချုပ်ထဲကိုနောက်ထပ်အဖွဲ့ဝင်အစ်စ်တွေလက်မှတ်ရေးထိုးနိုင်ခြင်းမရှိခဲ့ပါဘူးဒီချက်ကိုကြည့်ပြီးနှစ်နှစ်တာကာလတိုးတက်မှုမရှိဘူးလို့ထောက်ပြပြောဆိုသူတွေကပြောဆိုကြပါတယ်အခြားတစ်ဖက်မှာတော့အစိုးရနဲ့တပ်မတော်ဘက်ကလက်မှတ်ရေးထိုးရမှာပါဝင်တဲ့တိုင်းသာလက်နက်ကိုင်၈ဖွဲ့နဲ့ NCA စာချုပ်ပါအချက်တွေကိုဆက်ပြီးအကောင့်ထဲပေါ်ကြပါတယ်တကယ်မြေပြင်မှာတိုက်ပွဲတွေပြန်မဖြစ်အောင် GMC လို့ခေါ်တဲ့ပြစ်ခတ်တိုက်ခိုက်မှုရက်စရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစဉ်အဆက်ဖွဲ့ပြီးဆောင်ရွက်တယ်လို့နိုင်ငံရေးဆွေးနွေးမှုတွေအတွက် UBDJC လို့ခေါ်တဲ့ပြောင်စုညဉ့်ညဲဆွေးနွေးမှုဘူးတွဲကော်မတီဆိုတာကိုဖွဲ့ပြီးအကောင့်ထဲပေါ်ပါတယ်အထင်ရှားဆုံးကတော့27ရာစုပင်လုံညီလာခံနှစ်ကြိမ်ကျင်းပနိုင်ခဲ့ခြင်းပါပဲ NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်ပွဲမှာဒုံဆန်းစုကြည်ကဒီနှစ်နှစ်အတွင်းတိုင်းသာလက်နက်ကိုင်တွေပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုကြီးစတင်နိုင်ပြီး Federal အခြေခံမှု38ချက်ကိုပြည်တော်စုသဘောတူညီချက်ရဲ့အစိပ်ပိုင်း1အဖြစ်လက်မှတ်ရေးထိုးနိုင်ခဲ့ပြီးNCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေရဲ့နေမြေဒေသတွေမှာပြည်ပခန့်တွေရှော့ချနိုင်ခဲ့ပြီးပြည်သူတွေရဲ့ဘဝတိတိသာသာပြောင်းလဲတိုးတက်လာတယ်လို့ဆိုပါတယ်
။ဒါပေမဲ့ NCA လက်မှတ်ထိုးမထားတဲ့အဖွဲ့တွေနဲ့ပတ်သက်လို့ကတော့တစုံတရာအစီအစဉ်တစ်ခုခုရှိကြောင်းထုတ်ပြောတာမျိုးမရှိဘဲ NCA စာချုပ်မှာလက်မှတ်ထိုးဖို့ကိုပဲဖိတ်ခေါ်သွားတာတွေ့ရပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့အမှားစကားကတော့ဒီထက်ပိုရှင်းလင်းပါတယ်။ဝါကချင်းအပါဝင်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကိုရည်ညွှန်းပြီးသူကဒီမိုကရေစီရဲ့ဆန့်ကျင်ဘက်ဖြစ်တဲ့လက်နက်ဆွဲကင်ပြီးလိုယာတောင်းဆိုမှုမျိုးကိုဆွန့်လွတ်ပြီး
နိုင်ငံရေးနည်းလမ်းတွေနဲ့ဖြည့်ရှင်းဆောင်ရွက်ဖို့အဲ့လိုဆောင်ရွက်ဖို့ဆိုရင် MCA စာချုပ်မှာလက်မှတ်ရေးထိုးဖို့ပဲဖြစ်တယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။မြမငင်းငယ်လုပ်ငန်းစဉ်မှာအရေးကြီးဆုံးကတော့ပြစ်ခတ်တိုက်ခိုက်နေတာတွေအရင်ရစဲသွားအောင်လုပ်နိုင်ဖို့ဖြစ်ပါတယ်။ဒုတိယတစ်ချက်ကတော့အားလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်နောက်တည်ဆောက်မဲ့ဒီမိုကရေစီဖဲရယ်ပြည်ထောင်စုကိုပုံဖော်ကြဖို့ပါ။လက်ရှိအခြေအနေကိုကြည့်ရင်တက်မတော်နဲ့ရွေးကောက်ခံအစိုးရဘက်က NCA စာချုပ်အတိုင်းသွားမယ်။အခြားနည်းလမ်းမစင်စားဘူးဆိုတဲ့သဘောမျိုးတက်ရောက်နေပါတယ်။အခြားတစ်ဖက်မှာတော့ RCSS SSA ရှမ်းတပ်ဖွဲ့အပါအဝင်လက်ကျန် UNFC အဖွဲ့က NCA စာချုပ်ပြင်ပေးဖို့ဆက်တောင်းဆိုနေသလိုဝါနဲ့ KIO ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကလည်းသူတို့ကိုအဖွဲ့လိုက်လက်ခံဆွေးနွေးဖို့တောင်းဆိုနေတာတွေ့နိုင်ပါတယ်။တကယ်ပြောရရင်တော့ဒီအခြေအနေဟာမြမငင်းငယ်ရေးလုပ်ငန်းစဉ်အတွက်ရှင်မတိုးနောက်မဆုတ်တာအခြေအနေမျိုးဖြစ်နေတယ်လို့ဆိုရင်မမှားပါဘူး။
ဒီအတွက်အစိုးရနဲ့တပ်မတော်ဘက်ကနေငင်းငယ်ရေးလုပ်ငန်းစဉ်အကောင့်တွေဖော်ရမှာ NCA လက်မှတ်လာထိုးဖို့လာထိုးတဲ့စီမှာတော့ဘသူတွေထိုးလို့ရတယ်ဘသူတွေကိုတော့ထိုးခွင့်မပေးဘူးဆိုတော့အသေးစုတ်ကင်ထားတာမျိုးထက်အခြားသောနီလန်အစ်စ်တွေရှာဖို့လိုပါလိမ့်မယ်ဒီနေရာမှာငင်းငယ်ရေးလုပ်ငန်းစဉ်ကိုစပြီးအကောင့်တွေဖော်ခဲ့တဲ့သမရဦးသိန်းစိန်လက်ထက်အစိုးရနဲ့တပ်မတော်ဘက်ကထားခဲ့တဲ့မူဝါဒသဘောထားတွေကိုအတူယူသင့်ပါတယ်ပြစ်ခတ်တိုက်ခိုက်မှုရပ်ဆဲနိုင်ရေးအတွက်ငင်းငယ်ရေးအတွက်အရင်အစိုးရအဆက်ဆက်မလုပ်ခဲ့ဘူးတဲ့လိုက်လျောနီးတဲ့အတွက်တိုင်းသားလက်နက်ကင်တွေကိုလိုက်လျောညှိနှိုင်းစည်းရုံးခဲ့ပုံမျိုးဖြစ်ပါတယ်။အခြားတစ်ဖက်မှာတော့ပြစ်ခတ်တိုက်ခိုက်မှုရပ်ဆဲသွားတဲ့ဒေသတွေကိုကုထက်ပိုတည်ငိမ်ငိမ်းချမ်းဖွံ့ဖြိုးတိုးတက်အောင်အကောင့်ထဲပေါ်ပေးရင်စံနမူနာပြစရာဖြစ်လာအောင်လုပ်ပေးဖို့လိုပါတယ်။ဒါတွေမက NCA စာချုပ်ပါအတိုင်းလက်ရှိအကောင့်ထဲပေါ်နေတဲ့ငင်းချမ်းရေးဆွေးနွေးပွဲတွေမှာတိုင်းသားတွေကဒန်းနူရီလူရှိတယ်လို့ခံစားလာရအောင်လဲစ조사အကောင့်ထဲပေါ်ပေးသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဥစီတူအောင်မြင်ပြည်တွင်သတင်းတုံ့တက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှပုံမှန်နှာစင်နိုင်သလို VOA ရဲ့ website စာမျက်နှာမှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနှာစင်ဖတ်ရှုနိုင်ပါတယ်အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်ရောရှိမြက်ပြရခိုင်မြောက်ပိုင်းပြည်ပခါကနေပြီးတော့ထွက်ပြေးကြရတဲ့ဒေသခံတွေပြန်လည်နေရာချထားရင်းနဲ့တဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုပြန်လည်စီစစ်လက်ခံမဲ့အစီအစဉ်တွေအတွက်တပ်ဆိုင်ရာအာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေကြပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေကိုစီစစ်လက်ခံရေးမှာဘယ်လိုမျိုးအကျပ်တဲတွေနဲ့စင်ခေါ်ချက်တွေရှိနိုင်မှာလဲ။နောက်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့စိုးရိမ်ချက်တွေအခက်အခဲတွေနဲ့ဖြစ်နိုင်ခြေနည်းလမ်းတွေကိုအခုလာမဲ့အင်္ဂါနေ့ညပိုင်းဒဲရီလိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-32-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဗီယိုအမေရိကန်တန်ခါနေထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေအင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုနောက်ဆုံးကြံနေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းများဆိုတဲ့အစီအစဉ်ကိုနားဆင်ကြရတော့မှာပါ။ကိုငင်းချမ်းနဲ့ရှာဖောင်တို့ကအစီအစဉ်တင်ဆက်ပေးနေတာပါရှင်။
ဂျပန်နိုင်ငံတိုကျိုမြို့မှာခြေတုလက်တုငှားတဲ့ Blade Library လို့နာမည်ပေးထားတဲ့နေရာတစ်ခုဖွင့်လှစ်လိုက်ပါတယ်။အဲ့ဒီနေရာမှာ Blade လို့ခေါ်တဲ့ Carbon Fiber နဲ့လုပ်ထားတဲ့ခြေတုလက်တုတွေငှားရမ်းတာဖြစ်ပြီးတော့ငှားရမ်းသူတွေဟာအဆောက်အုံဘေးနားကပြေးလမ်းကြောင်းပေါ်မှာအဆန်းပြေးကြည့်နိုင်တာဖြစ်ပါတယ်။ဒီအပြားပုံစံရှိတဲ့ Blade ဟာပြေးတဲ့အခါကွေးသွားနိုင်ပြီးပြန်ဆန့်ထုတ်ပေးနိုင်ပါတယ်။ကိုယ်ပိုင်တဦးချင်းစီအပိုင်ဝဲဖို့ဆိုရင်ဒေါ်လာထောင်ချီကျတဲ့နာဖြစ်ပြီးတော့လူအများစုကမတတ်နိုင်ပါဘူး။ဂျပန်အစိုးရကလည်းနေစဉ်ဘဝမှာလိုအပ်တာမဟုတ်တဲ့ဒီပစ္စည်းကိုဝယ်ဖို့အတွက်ငွေကြေးစိုက်ထုတ်ကုန်ကြခံခြင်းမရှိတဲ့အတွက်လူအများစုကြီးအတွက်ဈေးကြည့်နေတာဖြစ်ပါတယ်။တိုကျိုမှာရှိတဲ့ Blade Library မှာဆိုရင်တော့တစ်နေ့ကို9ဒေါ်လာဂျပန်ယန်1000လောက်နဲ့ငှားလို့ရပါတယ်။ Cboss ဆိုတဲ့ကုမ္ပဏီကဒီ Blade Library ကိုငွေကြေးနဲ့ပစ္စည်းတွေထောက်ပံ့ထားတာပါ။မတော်တဆမှုတွေကြောင့်ခြေထောက်ဖြတ်လိုက်ရတဲ့သူတွေအတွက်အပြေးအားကစားကိုလေ့ကျင့်ဖို့အခွင့်အရေးတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။အာရဗ်ဆိုဝါမြတ်ဒီအောင်စုကဒူဘိုင်းမြို့မှာနောက်လာမယ့်နှစ်အတွင်းမိုးပြင်းမော်တော်ဆိုင်ကယ်
ဟိုဗာဘိုက်ကိုရဲတပ်ဖွဲ့ကအသုံးပြုနိုင်ပါတော့မယ်။ပင်လယ်ခွေနီးပညာပြပွဲမှာဒူဘိုင်းရဲတပ်ဖွဲ့ကမိုးပြံမော်တော်ဆိုင်ကယ်ကိုတခြားနီးပညာတွေနဲ့အတူပြသခဲ့တာပါ။လူတယောက်စီရက်စစ်စွန်းအင်သုံးမိုးပြံမော်တော်ဆိုင်ကယ်ကိုရုရှားကုမ္ပဏီ Hoversurf ကထုတ်လုပ်တာဖြစ်ပြီးအသုံးပြုတဲ့နီလန်အပေါ်မှူတည်ပြီးမိနစ်40လောက်ပြင်သန်းနိုင်ပါတယ်။အခုလိုခင်မီလုံခြုံရေးနည်းပညာတွေဖြစ်တဲ့မိုးပြံမော်တော်ဆိုင်ကယ်တွေဆက်ရုပ်ရဲတွေကိုဒူဘိုင်းကုန်စည်ပြပွဲ2020အတွဲအကုန်အကျခံကြိုတင်ပြင်ဆင်နေတာဖြစ်ပါတယ်။ဒီဆိုင်ကယ်ရဲ့အားသာချက်ကလေထဲကနေနေရာတော်တော်များများကိုစောင့်ကြည့်နိုင်မှာဖြစ်ပြီးတော့အရေးပေါ်အကူအညီလိုအပ်တဲ့သူတွေစီလမ်းပိတ်ဆို့ခြင်းမရှိဘဲမြန်မြန်ရောက်နိုင်မှာဖြစ်ပါတယ်။ကင်မရာလည်းတပ်ဆင်ထားမှာဖြစ်ပြီးရဲဌာနချုပ်ကဓာတ်ရိုက်ဗီဒီယိုပေးပို့နိုင်မှာပါ။အခုချိန်မှာတော့အမြင့်6မီတာလောက်မှာပဲပြန်နိုင်ပြီးတော့အနာဂတ်မှာတော့ပိုးပြီးမြင့်မြင့်ပြန်နိုင်မယ်လို့ခန့်မှန်းထားကြပါတယ်ရှင်။
အာဂျင်တီးနားနိုင်ငံမြို့တော်ဘူနိုအဲရစ်မှာသပွဲတို့အမြန်လမ်းလျှောက်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒီပွဲမှာသပွဲတို့ပေါင်း450လောက်ပါဝင်ရှင်ပြိုင်ခဲ့ကြပြီးတော့နိုင်ငံရဲ့အမြန်ဆုံးသပွဲတို့အကုန်အတွက်ပစ္စည်းတွေလက်တစ်ဖက်ကကင်ပြီးရှင်ပြိုင်ခဲ့ကြတာပါ။လက်တစ်ဖက်ကပလင်းနဲ့ဖန်ခွက်ကိုပလတ်စတစ်ဘန်းထဲမှာတင်ပြီးတော့အကွာအဝေးပေ9200ကျော်လောက်ကိုအမြန်လမ်းလျှောက်ပြိုင်ခဲ့ကြတာပါ။လမ်းတစ်လျှောက်မှာလက်ထဲကပလင်းတွေခွက်တွေဖိတ်စင်မှောက်ကြခြင်းမရှိရပါဘူး။နိုင်ရတဲ့သူကတော့ဒေါ်လာ1000ရတာဖြစ်ပါတယ်အမျိုးသားအမျိုးသမီးပြိုင်ပွဲတွေဒါမှမကတက်တန်းလိုက်ပြိုင်ပွဲတွေလည်းကျင်းပခဲ့ပါတယ်ဒီပြိုင်ပွဲတွေကိုအာဂျင်တီးနားဟိုတယ်နဲ့ဟိုတယ်ဝန်ထမ်းတမကကဦးစီးပြီးတော့နှစ်စဉ်ကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုငိမ့်ချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစာဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်းနာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA Internet စာမျက်နှာကနေနားဆင်ချင်ရင်တော့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမတို့ VOA ကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့တနင်္လာနေ့မနက်ခင်းတနားရီစာအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုတနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။နီဂျယ်နိုင်ငံမှာအမေရိကန်စစ်ဘက်ကပါဝင်ပတ်သက်နေတဲ့ကိစ္စအစိုးရအနေနဲ့ပုံပြီးချက်ပြပြောဆိုဖို့ထင်ရှားတဲ့အထက်လူတော်အမတ်တွေကတနင်္လာနေ့မှာတောင်းဆိုကြပါတယ်။ဒီလောက်ဆိုပိုင်းကနီဂျယ်မှာခြုံကိုတိုက်ခိုက်ခံရတာကြောင့်အမေရိကန်စစ်သား၄ဦးကြာဆုံးခဲ့ရပြီးတဲ့နောက်အခုလိုတောင်းဆိုလာကြတာပါ။ဂျပန်နိုင်ငံမှာအချိန်မတိုင်သေးခင်တနင်္လာနေ့ကလုပ်တဲ့အထူးရွေးကောက်ပွဲမှာဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့အာဏာရညွန်ပေါင်းအဖွဲ့ကအလွယ်တကူအနိုင်ရမယ့်အလားအလာရှိတယ်ဆိုတာမဲယုံထွေကောက်ယူတဲ့စစ်တမ်းတွေကပြနေပါတယ်။ဝန်ကြီးချုပ်အာဘေရဲ့ Liberal Democrat LDP ပါတီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ဟာမဲအများစုကိုအနိုင်ရမယ်လို့ဂျပန်သတင်းမီဒီယာတွေကခန့်မှန်းကြပါတယ်။စက်တင်ဘာလမှာမစ္စတာအာဘေကအောက်လူတော်ကိုမဖျက်သိမ်းခင်ရထားတဲ့အမတ်အရေးအတွက်အများစု၃ပုံ၂ပုံကိုတောင်းမှဆက်ထိန်းထားနိုင်ခြင်းရှိတယ်လို့ခန့်မှန်းကြတာပါ။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ရဲ့ဂိုင်းတွယ်ဆောင်ရွက်ပုံတွေကိုထောက်ခံတဲ့ဆန္ဒပြပွဲတစ်ခုကိုတနင်္လာနေ့ကနေပြည်တော်မှာလုပ်ခဲ့ပြီးလူထောင်ပေါင်းများစွာတက်ရောက်ပါတယ်။ဆန္ဒပြသူအများပြားကဒေါ်အောင်ဆန်းစုကြည်ပုံတွေနဲ့သူ့ကိုထောက်ခံတဲ့စာသားပါတဲ့ဆိုင်ပုံတွေကိုကန်ဆောင်ခဲ့ကြပါတယ်။ဒီလိုထောက်ခံဆန္ဒပြပွဲတွေကိုမြန်မာနိုင်ငံတွင်နေရအတော်များများမှသာမကပြပရောက်မြန်မာနေဘွားတွေကလည်းသူတို့နေထိုင်ရာနေရာဒေသအသီးသီးမှာလှုပ်ကြတာတွေရှိထားပါတယ်။ဒီတော့တွင်မှာပဲရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်သွားကြတဲ့အခါမှသာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကရိုဟင်ဂျာဒုက္ခသည်အကြက်တဲကိုဖြည့်ရှင်းနိုင်မယ်လို့အိန္ဒိယနိုင်ငံကတနင်္ဂနွေနေ့မှာပြောပါတယ်။ဒုက္ခသည်ရေဆွေးနေဖို့ဒကာမျိုးတော်မှရောက်နေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆူရှမာဆော်ရက်ကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအေအက်မမူအာလီနဲ့ပူးတွဲလုပ်တဲ့လင်းစာရှင်းလင်းပွဲတွင်အဲလိုပြောသွားတာပါ။ဂျနီဗာမြို့မှာအော်တိုဘလ23ရက်နေ့ကျင်းပမယ့်ရိုဟင်ဂျာအရေးအတွက်နိုင်ငံတကာအကူအညီပေးရေးကတိပြုတဲ့အခမ်းအနားမတိုင်ခင်မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်လိုအပ်ချက်အရင်းမြစ်အခွင့်အရေးကိုကြီးဆောင်ပေးဖို့ကမ္ဘာစံနှုန်းရေးအဖွဲ့ WFP ကတောင်းဆိုထားပါတယ်ခင်ဗျာ
။အော်တိုဘားလာ23ရက် VO American တန်ရက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.